Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံရပါတယ်ခင်ဗျာ။ View American တန်ကနေ2018ခုနှစ်စက်တင်ဘာလ8ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။နိုင်စုံမီတာ24.50.50 တိကျကနေဖတ်ယူနားဆင်နိုင်ရသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်စာမွေးပါခင်ဗျာ။ခုမနေ့ခင်အစီအစဉ်လေးတာဝန်ယူတင်ဆက်ပါမှာပါ
။မင်္ဂလာမနေ့ခင်ဗျာခင်ဗျာ။ဒီကနေ့မနေ့ဖက်တဲ့တွင်ကိုမန့်ကျင်နိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ရခိုင်အရေးစစ်ဆေးခွင့်ရှိတယ်ဆိုတဲ့ ICC တရားရုံးရဲ့ဆုံးဖြတ်ချက်ကိုမြန်မာဆွေရောက်ကပေးချလိုက်ပါတယ်။ဒါပေမဲ့လည်းလူမျိုးတုံးတက်ဖြတ်မှုဒါစီရေးဆိုင်ရာကုလသမဂ္ဂမှုချုပ်ရဲ့အထူးအကြံပေးကကြိုးဆိုပါတယ်။အစိုးရနဲ့သဘောတူထားတဲ့အတိုင်းရခိုင်မျိုးပိုင်းကိုဝန်လန်းတွေသွားဖို့အစီအစဉ်ဖြစ်နေပြီးခီးသွွားခွင့်စောင့်ဆိုင်းနေရတော့မယ်လို့ UNHCR နဲ့ UNDP တို့ကပြောပါတယ်။ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ရမယ့်သတင်းတော်လေးမှာဆိုရင်တော့ဂျကာတာမြန်မာတန်ယုံရှိမှာအင်ဒိုနီးရှားသတင်းသမားတွေဆန္ဒပြခဲ့ကြပါတယ်။
Kami mendesak pemerintah Myanmar dan Aung San Suu Kyi untuk membebaskan dua wartawan Reuters yang telah dipenjara di Myanmar.
Jakarta Kinchakan Reuters terdengar ni aku pihak lupibu dua Indonesia terdengar sehari Ohit Tangsu ni jari dan ni bah terdengar aku terset dekama pisau nasi ya bame Arabin Myok Korea ma cimpare nipale sini piawe khana ma Tiuk temra sinchipin madaya wusuri jauh Tiuk wiga muslim ni po လူကွန်ရင်ချိုးဖောက်မှုအစရှိတဲ့သတင်းတော်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန်အင်ဂျင်နိုင်တို့ကကြောပြပေးကြပါလိမ့်မယ်ခင
်ဗျာ။ရုရှားကကျွန်တော်နောက်ခံပေးထားတဲ့ဆီးရီးယားဆူရကနိုင်ငံအနောက်မြောက်ပိုင်းကအိုက်ဒလစ်ဒေသကိုကြီးမားတဲ့စစ်ရေးတိုက်ခိုက်မှုလှုပ်လာမယ်ဆိုရင်လူသားကပ်ဘေးကြီးတို့ခုကြောက်ရွံ့မဲ့တကယ်မုန်တိုင်းကြီးဖြစ်သွားဖို့အခြေအနေတွေအားလုံးကိစ္စုံနေတယ်လို့ဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးသံတမန်ကတောက်ကြနေမှာသတိပေးလိုက်ပါတယ်။အိုက်ဒလစ်မှာဘလူတိုက်ပွဲမျိုးဖြစ်လာပါစေထိတ်လန့်ကြောက်ရွံ့ပွဲသွေးချောင်းစီးတိုက်ပွဲတစ်ခုဖြစ်နိုင်တဲ့ဖြစ်လာမဲ့အန်ဒရီရီအထင်ရှားရှိနေပါတယ်အရက်သားတွေဟာအထူးခိုက်ဆုံးဖြစ်မဲ့သူတွေပါပဲလို့အထူးသတ္တမန်စတက်ဖန်ဒူမစ္စတရာကဗီဒီယိုကားတစ်ဆင့်လုပ်တဲ့စီဝေးတွင်ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောပါတယ်အိုက်ဒလစ်ဒေသမှာလူပေါင်း3,000နီးပါးနေထိုင်နေပြီးအဲ့ဒီအထက်ကထွက်ဝဲဟာစီရီးယားနိုင်ငံတခြားဒေသတွေကနေအိုးဝင်ဆုံးထွက်ပြေးလာသူတွေပါအဲ့ဒီလူ3,000နဲ့မှာတသန်းဟာကလေးငယ်တွေဖြစ်ပါတယ်
အီရန်နိုင်ငံဘာစာမြို့မှာရှိတဲ့အီရန်ကောင်စစ်ဝင်ရုံးကိုဆန္ဒပြနေတဲ့ယာနဲ့ချီတဲ့အီရက်ပြည်သူတွေဟာအီရန်ထွက်သွားဆိုတဲ့ကြွေးကြော်သံတွေအော်ဟစ်ခဲ့ကြပြီးကောင်စစ်ဝင်ရုံးကိုလည်းမနေ့ကမီးရှို့ဖျက်ဆီးခဲ့ကြပါတယ်။အီရန်ဘက်ကကြောထောက်နောက်ခံပေးထားတဲ့နိုင်ငံရေးပါတီတွေကိုအကြောင်းပြုပြီးအီရန်ဟာအီရက်နိုင်ငံရေးကိုဝင်ရောက်ဆွတ်ဖက်နေကြောင်းရှီအာမွတ်စလင်အများစုနေထိုင်တဲ့ဘာစာမြို့ခံတွေကဆွဆွဲပြောဆိုခဲ့ကြပါတယ်။အခုလိုသူတို့ရဲ့ကောင်စစ်ဝင်ရုံးတိုက်ခိုက်ခံရပြီးတဲ့နောက်အီရန်နဲ့နှစ်နိုင်ငံနယ်နိမိတ်ဖြစ်တဲ့ရှာလမ်ဂျာနေဇက်ကိုအီရန်အစိုးရကပိတ်လိုက်ကြောင်းနဲ့ဘာသာမှရှိတဲ့အီရန်နိုင်ငံသားတွေအမြန်ဆုံးထွက်ခွာကြဖို့တိုက်တွန်းလိုက်ကြောင်းအရက်သတင်းဌာနတွေမှာဖော်ပြခဲ့ကြပါတယ်။လူထုဝန်ဆောင်မှုလုပ်ငန်းညံဖြစ်တာအလုံးလက်မဲ့နဲ့အာဂရီလိုက်စားမှုစတာတွေပေါ်မကြေမနက်ဖြစ်နေသူတွေစတင်ဆန္ဒပြခဲ့ပြီးဒီသတင်းပတ်အတွင်းအနည်းဆုံးလူ9ဦးသေဆုံးခဲ့ကြောင်းဒေသခံအရာရှိတွေကပြောပါတယ်ရှင
်။မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုနဲ့သဘောတူညီချက်ရကြတယ်ဆိုရင်မြောက်ကိုရီးယားကအရင်ဆုံးလှုပ်ဆောင်ပြရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနထိပ်တန်းတာဝန်ရှိသူတွေကပြောလိုက်ပါတယ်။မြောက်ကိုရီးယားကသူတို့လုပ်မယ်လို့ပြောထားတာကိုလှုပ်ဆောင်တာမရှိသေးသေး။ကျွန်တော်တို့ဘက်ကဘာမှပေးမှာမဟုတ်ပါဘူးလို့နိုင်ငံသားရဲ့ဌာနလက်နက်တင်းချုပ်ရင်းနဲ့နိုင်ငံတကာလူညိုရင်းဆိုင်ရာငွေတန်းဝန်ကြီးအန်ဒရီယာသွန်ဆင်ကဝါရှင်တန်မြို့တော်မှာတောက်ကြနေကသတင်းထုတ်တွေကိုပြောပါတယ်။စင်ကာပူမှာသူတို့ပြည်ပေးထားတဲ့လှုပ်ဆောင်မယ်ဆိုတာတွေပေါ်မြောက်ကိုရီးယားတာဝန်ရှိသူတွေအနေနဲ့အရင်ဆုံးလှုပ်ဆောင်ရမယ်လို့နျူကလ িয়ার ကင်းရှင်းရေးလုပ်မယ်ဆိုတဲ့ကတိကိုညင်ညွန်ပြီးမစ္စသွန်ဆင်ကပြောပါတယ်။ကျွန်တော်တို့ကမ်းလန်းကျင်တာကနျူကလ িয়ার ကင်းရှင်းနဲ့ကိုရီးယားကျွန်းဆွယ်ဆိုတဲ့အနာဂတ်ကမ္ဘာအင်းကြီးချင်းတွေနဲ့အပြန်အလှန်ဆက်ဆံနိုင်တဲ့မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးတာယာဝေါ်ပြောမှုလို့ဖြစ်ပါတယ်။ဒီလိုအခြေအနေတွေဖြစ်လာဖို့မြောက်ကိုရီးယားကသူတို့လုပ်မယ်လို့ပြောထားတာကိုလှုပ်လားမလှုပ်ဘူးလားဆိုတဲ့အပေါ်ပဲမူတည်ပါတယ်လို့ငွေတန်းဝန်ကြီးသော့မ်ဆန်ကပြောပါတယ်
။အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တရုတ်နိုင်ငံကကုန်ပစ္စည်းအားလုံးနီးပါးအပေါ်နောက်ထပ်အမေရိကန်ဒေါ်လာ268 billion တန်ဖိုးသွင်းကုန်ကွန်အဖြစ်ကောက်ခံမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းချောက်ပြောဆိုလိုက်ပါတယ်။တန်ခတ်တဲ့အနေနဲ့သွင်းကုန်ကွန်အဖြစ်တရုတ်ကတင်သွင်းတဲ့ကုန်ပစ္စည်းတွေအတွက်သွင်းကုန်ကွန်ဒေါ်လာ50 billion ချမှတ်ထားပြီးသားအပါအဝင်နောက်ထပ်ဒေါ်လာ200 billion ကိုလည်းမကြခင်ချမှတ်နိုင်ဖို့ရှိကြောင်းသမ္မတထရန့်ကပြောခဲ့တာပါ။ အခုသူနဲ့အတူမြောက်တကူတော်ပြည်နယ်ကိုလိုက်ပါသွားတဲ့သတင်းတောက်တွေကိုဒေါ်နယ်ထရန့်ကမနေ့ကပြောကြားရမှာတော့တကယ်လို့သူတကယ်လုပ်ချင်တယ်ဆိုရင်အရင်ကချမှတ်ထားတာတွေအပြင်နောက်ထပ်ဒေါ်လာ269ဘီလီယံအခွန်ငွေထပ်ပြီးတိုးမြင့်ကောက်ခံဖို့အစဉ်သင့်ဖြစ်နေတယ်လို့သူကဆိုပါတယ်။တရုတ်ကတင်သွင်းတဲ့ကုန်ပစ္စည်းတွေပေါ်နောက်ထပ်အခွန်ငွေဒေါ်လာ200ဘီလီယံဘိုးကောက်ခံမယ်လို့သမ္မတထရန့်ရဲ့အဆိုပြုချက်အပေါ်လူမှုသဘောထားကောက်ခံမှုပြီးဆုံးတဲ့ရက်အပြီးနောက်တစ်ရက်ဖြစ်တဲ့တောက်ကြနေ့မှာသမ္မတကသတင်းတောက်တွေကိုအဲ့ဒီလိုပြောဆိုခဲ့တာပါ။ဒါပေမဲ့သမ္မတအေဂျီရောစီးပွားရေးအကြံပေးလယ်ရီကုတ်လိုကတော့လူမှုသဘောထားစစ်တမ်းတွေကိုထရန့်ဆိုရအနေနဲ့အရင်သုံးသပ်ပြီးမှသာတွင်းကုန်ကွန်ကောက်ခံမယ်ဆိုတဲ့အဆိုပြုချက်အစ်စ်ပေါ်မှာဆုံးဖြတ်ချက်ချမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ရှင်
။ VOA American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9683ညတိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့ရှင်းနိုင်ရကနေ9နာရီကြီးပြန်လဲထုတ်လွှင့်ချက်ကိုတော့ဖိုင်ကီလိုမီတာ20 25 30တို့ကနေဖမ်းယူနိုင်ပါတ
ယ်။ဒီရီကနေစနေမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတကာရာစုတရားခွင်ရုံး ICC ကမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုလုပ်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုမြန်မာအစိုးရကအခိုင်အမာပယ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ဟာချိုယွင်းအားနည်းချက်တွေနဲ့ပြည်နေတဲ့လုပ်ငန်းစဉ်ကနေထွက်လာတဲ့ကြလက်ဖြစ်ပြီးဥပဒေကြောင်းအရခိုင်လုံမှုအပေါ်တန်လျာဖြစ်စရာရှိတယ်လို့စတေမာလာခုနှစ်ရည်နေဆွေးနဲ့နိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရားရုံးရဲ့လှုပ်ဆောင်ပုံတွေမှာချုပ်ရင်းအားနည်းချက်တွေလို့ဆိုတာတွေကိုလည်းထုတ်ပြန်ချက်မှာအသေးစိတ်ထောက်ပြထားပါတယ်။မြန်မာနိုင်ငံဟာ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်တာကြောင့် ICC ရဲ့ဆုံးဖြတ်ချက်ကိုလိုက်နာလှုပ်ဆောင်ဖို့လုံးဝတာဝန်မရှိဘူးလို့လည်းဖော်ပြထားပါတယ်။ပြန်မောင်းထုတ်တယ်ဆိုတဲ့ဆူဆွဲချက်တွေဟာလုံးဝမှားရင်ကြောင့်တပ်ဆိုင်ရာဒေသတွေကနေဘယ်သူတူးတောက်ကိုမှနှင်မထုတ်ဘူးဆိုတာကိုမြန်မာနိုင်ငံနည်းနဲ့ထပ်မံပြောဆိုပါကြောင်းအမှန်တကယ်ဆိုရင်သူတို့နိုင်ငံကိုစွန့်ခွာထွက်ပြေးသွားသူတွေကိုပြန်လည်ခေါ်ယူရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းပြီးအပြင်းထန်လှုပ်ဆောင်ထားကြောင်းစာတရားဖြင့်ထုတ်ပြန်ကြမှာပြောထားပါတယ်။မြန်မာအစိုးရဟာတရားဥပဒေစိုးမိုးမှုတရားမျှတမှုနဲ့တာဝန်ခံမှုတို့ကိုအားပေးအကောင့်တွေဖော်ဖို့ဆိုတဲ့ရည်တည်ချက်အခြေခံမူကိုထပ်ခါတလဲလဲပြောဆိုထားပြီးဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဒဂါမီနိုနဲ့ဆက်လင်ပြီးလူခွင့်ရင်းနဲ့တခြားဆက်ဆက်ကိစ္စရပ်တွေမှာချိုးဖောက်မှုတွေကိုစုံစမ်းဖို့တရားလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုဖွဲ့စည်းထားတဲ့အကြောင်းနဲ့မြန်မာနိုင်ငံဟာကိုယ်နေနေတဲ့ကဘယ်လိုရာဇဝတ်မှုမျိုးလူ့အခွင့်အရေးချိုးဖောက်မှုမျိုးကိုမဆိုစုံစမ်းစစ်ဆေးဖို့လှုပ်ချင်စေရောလှုပ်နိုင်စွာမှာရှိတယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။ချိုးဖောက်မြန်မာနိုင်ငံကနေအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရိုဟင်ဂျာမွတ်စလင်အများပြတ်ထွက်ပြေးသွားရအောင်အတင်းအဓမ္မလှုပ်ဆောင်ခဲ့တယ်ဆိုတဲ့ဖြစ်ရပ်ကိုလူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးနိုင်ခြင်းရှိသလားဆိုတာစုံစမ်းစစ်ဆေးဖို့ကိစ္စဟာ ICC ရဲ့လုပ်ပိုင်ခွင့်ထဲမှာရှိတယ်လို့ ICC ကကြာတာပြင်းနေမှာဆုံးဖြတ်ထားတာပါ။မြန်မာသမ္မတရုံးရဲ့ထုတ်ပြန်ချက်ထဲမှာတော့ရိုဟင်ဂျာဒါမှမဟုတ်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းစသည်အပြင်တိတိကျကျရည်ညွှန်းဖော်ပြထားတာမပါဝင်ပါဘူး
။ဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံကိုရိုဟင်ဂျာတွေအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေပေါ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိကြောင်းအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကကြာတာပတိနေ့ကြာတာပတိနေ့ကဆုံးဖြတ်ချက်ချခဲ့တဲ့အပေါ်လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အက်ဒမာDN ကကြိုဆိုလိုက်ပါတယ်။မနေ့တောက်ကြနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာလဲအစုလိုက်ပြုံလိုက်မောင်းထုတ်ခံရမှုဟာနိုင်ငံတကာဥပဒေအရ Crime Against Humanity လူသားမှုအပေါ်ပြစ်မှုကျူးလွန်မှုမြောက်နိုင်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်ခုလို ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာဖိနှိပ်ညှဉ်းပန်းခံခဲ့ရတဲ့ Rohingya ဒုက္ခသည်တွေအတွက်တရားမျှတမှုရဖို့မျှော်လင့်ချက်အလင်းရောင်လဲဖြစ်တယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။အထူးသဖြင့်2019ခုနှစ်ဩဂုတ်လကစပြီး Rohingya တသန်းနီးပါးအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အခြေအနေဖိနှိပ်မှုကိုကြည့်ရင်ပြစ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဖြစ်ရပ်တွေပေါ်ပေါက်ခဲ့တယ်လို့အထူးကိုယ်စားလှယ်ကပြောပါရယ်။မနေ့က ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာထိုးဖောက်ကျော်လွှားမှုတစ်ရပ်ဖြစ်ပေမဲ့လူမျိုးတုံးတပ်ဖြတ်မှုမြောက်နိုင်ပွဲရှိတယ်ဆိုတဲ့လောက်ရက်တွေအပါအဝင်ပြစ်မှုကျူးလွန်မှုတွေဟာမြန်မာနိုင်ငံတည်းမှာပဲဖြစ်ပွားခဲ့တဲ့အတွက် ICC ရဲ့စီရင်ပိုင်ခွင့်တဲကနေဖယ်ထုတ်ရလိမ့်မယ်ဆိုတဲ့အချက်ကိုအထူးကိုယ်စားလှယ်အနေနဲ့သိရှိထားကြောင်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါရယ်။ဒါကြောင့် Rohingya တွေအတွက်တရားမျှတမှုဖော်ဆောင်နိုင်ရေးဆက်လက်အားထုတ်ဖို့နိုင်ငံတကာအတိုင်းဝိုင်းကိုလည်းသူကတိုက်တွန်းထားပါရယ်ရှင
်။ ICC ရဲ့ဆုံးဖြတ်ချက်ကိုမြန်မာဆွေးရောက်ကပယ်ချလိုက်တယ်လို့ဒီမတိုင်ခင်ကလည်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုပယ်ချထားပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုသူတို့မူရင်းနေရာတွေပြန်ပို့ရေးဘယ်လိုရှေ့ဆက်ဖြစ်လာမလဲဆိုတဲ့မေးခွန်းအပေါ်တောက်ကြနေကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရာစတက်ဖန်ဒူဂျာရစ်ကအခုလိုပြန်ဖြေသွားပါတယ်
။ What we outline is first of all, first steps is creation of confidence building measures
for the ကျွန်တော်ကြမှာထားတာကပထမအစီအစဉ်နေရခိုင်ပြည်နယ်မှာဆက်ရှိနေတဲ့ရိုဟင်ဂျာလူထုအတွက်ယုံကြည်မှုတည်ဆောက်ရေးဆိုင်ရာတွေလှုပ်ဆောင်ဖို့နဲ့သက်ဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းတွေအပြည့်အဝဝင်ရောက်လှုပ်ဆောင်နိုင်မှုဖြစ်ပါတယ်။အဆုံးတစ်နေ့မှာကိုယ်ပေါ်နဲ့ကိုယ်ကိုယ်ဒိခရှိစွာပြန်ဖို့ဆိုတာကိုဖိအားပေးတာမျိုးကနေကင်းလို့ပြီးဆုံးဖြတ်ချက်ချဖို့ရာဟာရိုဟင်ဂျာဒုက္ခသည်တွေကိုယ်တိုင်မှဖြစ်ပါတယ်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောသွားတာပါ။ဒီလိုအချိန်အောက်မှာသိမကြခင်ကာလအတွင်းအဖြေတစ်ခုခုထွက်လာတော့မှမဟုတ်ဘူးပေါ့ဆိုတဲ့မိကုံကတော့ပြောခွင့်ရဒူဂျာရစ်ကမကြခင်ကာလမှာအဖြေထွက်လာမှာမဟုတ်ဘူးလို့သူဆိုလိုတာမဟုတ်ကြောင်းနဲ့အဖြေတစ်ခုရဖို့အတွက်ကုလသမဂ္ဂအနေနဲ့လှုံ့ဆော်နေတဲ့အကြောင်းဖြစ်ဆိုပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကရိုဟင်ဂျာလို့တုံ့တုံ့ပြောဆိုတာပဲမြန်မာအစိုးရဘက်ကတော့ဒါကိုအတိအမှန်မပြုပါဘူ
းမြန်မာအစိုးရနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံတို့ MOU နားလည်မှုစာချုပ်လွှာရေးထိုးပြီး၃လကြာရှိသွားပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ကြီးစုခွင့်မရသေးဘဲအာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုရဖို့စောင့်ဆိုင်းနေရဆဲဖြစ်ကြောင်း UNHCR ပြောခွင့်ရပုဂ္ဂိုလ် Bubble Blog ကမနေ့တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံ Geneva ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
For our staff to travel to those areas, the special travel authorizations that is needed.
အခြေတစ်ချက်ကတော့ဒီသွားလာခွင့်အပေါ်အခြေခံသဘောတူညီချက်အရာရခိုင်ပြည်နယ်မြောက်ပိုင်းကိုသွားမယ်ကုလသမဂ္ဂဝန်ထမ်းတွေအတွက်ခီးသွားလာရေးအထူးခွင့်ပြုချက်ရဖို့လိုအပ်ပါတယ်။ဒါကြောင့်အဲ့ဒီဒေတာဘက်ကိုသွားမယ်ကျွန်တော်တို့ဝန်ထမ်းတွေအထူးခွင့်ပြုချက်ရဖို့စောင့်ဆိုင်းနေရပြီးရတာနဲ့ချက်ချင်းသွားကြမယ်ချက်ချင်းသွားကြမှာပါ UNDP နဲ့ UNHCR ဝန်ထမ်းတွေအနေနဲ့သွားခွင့်ပြုထားတဲ့နှစ်ရွာသုံးရွာကိုသွားဖို့လဲသူတို့အားလုံးအဆင်သင့်ဖြစ်နေကြောင်းပြောခွင့်ရပုဂ္ဂိုလ်ကသတင်းတောက်တွေကိုပြောပါတယ်ဒါအပြင် UNDP နဲ့ UNHCR တို့အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းရွာပေါင်း2000နီးပါးသွားရောက်ကြီးစုဖို့အဆင်သင့်ပြင်ဆင်ထားတယ်လို့လဲဆိုပါတယ်ကုလသမဂ္ဂအနေနဲ့သွားရောက်ခွင့်ပြုခြင်းအပြင်မတူကွဲပြားတဲ့လူမှုအတိုင်းအဝိုင်းနှစ်ခုကြားပေါင်းစည်းညီညွတ်ရေးအပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့အတွက်ကနဦးအဆင့်ဖြစ်တယ်လို့မျှော်လင့်ကြောင်းဘာဘာဘလော့ကပြောပါတယ်မနစ်ကမြန်မာလုံခြုံရေးတပ်တွေရဲ့အထူးငယ်မြေရှင်းလင်းရေးစစ်ဆင်ရေးကြောင်းဒေသခံရိုဟင်ဂျာမွတ်စလင်တွေတိမ့်နေချီဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့အခြေအနေကိုကုလသမဂ္ဂကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုလို့ခေါ်ဆိုခဲ့ပေမဲ့မြန်မာအစိုးရဘက်ကတော့ဒီဆွဆွဲပြောဆိုချက်တွေကိုညှင်းဆို့ထားတယ်လို့ရိုဟင်ဂျာဆိုတာကိုလည်းအတိအမှတ်ပြုမထားပါဘူး။မနစ်ကကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်မှာခိုင်မာတဲ့တိုးတက်မှုတွေရဖို့အတွက် MOU သဘောတူညီချက်မှာပါတဲ့အဓိကအချက်၃ချက်ဖြစ်တဲ့ရခိုင်ပြည်နယ်မှာရောက်တဲ့သွာလာခွင့်ရဖို့အတွက်အာမခံချက်ပေးဖို့အတိုင်းဝိုင်းအလုံးလွတ်လပ်စွာသွာလာခွင့်အခိုင်အမာပေးဖို့နိုင်ငံသားဖြစ်ထိုက်သူတွေအတွက်နိုင်ငံသားဖြစ်ခွင့်ရှင်းရှင်းလင်းလင်းဆောင်ရွက်ဖို့အပါအဝင်ပြဿနာဖြစ်ရတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့စတဲ့ချက်တွေကိုအရေးတကြီးအကောင့်ထဲပေါ်ဆောင်ရွက်ဖို့လိုအပ်နေကြောင်းဖော်ပြထားပါတယ်ရှင်
။လွန်ခဲ့တဲ့9ရက်ကထောင်ဒဏ်ချမှတ်ခံရတဲ့ Raiders တရင်တော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လုပေးဖို့ပြည်ထောင်နိုင်ငံပါရီမျိုးခြေဆိုင်နေစည်းမထားတဲ့တော်များအဖွဲ့ RSF ရဲ့အတွင်းမှုချုပ်ကနိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုအိတ်ဖွင့်ပေးစာရေးသားပြီးပို့ပြီးတော့ပန်ကြားလိုက်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမှအင်ဂျင်နိုင်လို့ပြောပြသွားကြတာဖြစ်ပါတယ်အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ။အရင်ဆုံးကတော့အင်ဒိုနီးရှားမှာပြုလုပ်တဲ့ဆန္ဒပြပွဲအကြောင်းနားဆင်ရပါမယ်။ထောင်ဒဏ်9နှစ်စီချမှတ်ခံရတဲ့ Raiders သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးကိုပြန်လှုပ်ပေးဖို့အင်ဒိုနီးရှားသတင်းတောက်တွေစုဝေးပြီးတော့ဂျကာတာမှာရှိတဲ့မြန်မာတန်ယုံရဲ့ရှေ့မှာမနေ့ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒီနေ့တော့နှစ်ဦးလျှောက်ရင်းမြန်မာအစိုးရကိုတိုက်တွန်းတယ်လို့မြန်မာပြည်မှာသတင်းလွတ်လပ်ခွင့်ရရှိရေးအင်ဒိုနီးရှားအစိုးရကမြန်မာအစိုးရကိုတိုက်တွန်းပေးဖို့လေအင်ဒိုနီးရှားသတင်းတောက်တွေကတောင်းဆိုခဲ့ကြပါတယ်။ဒီဆန္ဒပြပွဲအကြောင်းကိုကျော်အောင်လင်ကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာမှာရှိတဲ့မြန်မာတန်ယုံရဲ့ရှေ့မှာမနေ့တုန်းကအင်ဒိုနီးရှားသတင်းသမားတွေတရားစင်ကြော်ကြော်လာရောက်ပြီးတော့ဆန္ဒပြခဲ့ကြပါတယ
်
ဆန္ဒပြသူသတင်းတောက်တွေထဲမှာလက်တွေကိုအမဲရောင်ထိတ်တွေနဲ့ချီးပါဇက်တွေကိုလည်းအမဲရောင်ထိတ်တွေနဲ့ပိတ်ထားတဲ့သူတွေလည်းပါဝင်ကြပြီးသတင်းလုတ်တာဟာပြစ်မှုမဟုတ်ဘူးသတင်းလွတ်လပ်ခွင့်ကိုကာကွယ်ကြကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုပြန်လွှတ်ပေးဆိုတဲ့စာရန်တွေကိုကင်ဆောင်ထားကြပါတယ် AGI လို့ခေါ်တဲ့လွတ်လပ်တဲ့သတင်းသမားများမဟာမိတ်အဖွဲ့ကသတင်းသမားတွေနဲ့အလွတ်သတင်းတောက်များအဖွဲ့ချုပ်ကသတင်းသမားတွေစုပေါင်းပြီးတော့ဆန္ဒပြခဲ့ကြတာပါ AGI အဖွဲ့ကဆန္ဒပြသူအမျိုးသမီးဖီရာအဗ်ဒူရာချ်မန်ကနိုင်ငံတော်လေးဝက်ချက်အုပ်ဥပဒေနဲ့ထောင်ချခံလိုက်ကြရတဲ့ကိုဝါလုံးတို့နှစ်ဦးကိုပြန်လွှတ်ပေးရေး မြန်မာစိုးရကိုတောင်းဆိုတယ်လို့အင်ဒိုနီးရှားလိုပြောပါတယ
်။ကမ်မီမန်ဒက်ဆာပမ်ရီတာမီယန်မာဒန်အောင်ဆန်းဆူကီဟွန်တုကမေဘတ်ကန်ဒူဝါဝါတာဝါ
ဖန်စီထောင်ချခံထားရတဲ့ Writers သတင်းသမား2ဦးကိုပြန်လွှတ်ပေးဖို့မြန်မာအစိုးရနဲ့အစိုးရခေါင်းဆောင်ဒေါက်ဆန်းဆူကီကိုကျမတို့ကတောင်းဆိုပါတယ်။သူတို့ဟာသူတို့ရဲ့သတင်းအလုပ်ကိုလုပ်နေရင်အဖမ်းခံခဲ့ရတာဖြစ်ပြီးဒီလိုသတင်းလောက်တာကြောင့်ပဲထောင်ချခံရတဲ့အဖြစ်ကိုရောက်ကြရပါတယ်။ဒီအဖြစ်ပြက်ဟာမြန်မာနိုင်ငံမှာသတင်းလုပ်ငန်းကိုပြစ်မှုကျူးလွန်တယ်လို့လှုံ့ဆော်နေတယ်ဆိုတဲ့သဘောပါပဲ။
စေအချုပ်မှုကနေပြီးတော့ဒီမိုကရေစီစနစ်ကိုဥတီပြီးသွားနေတဲ့မြန်မာနိုင်ငံအတွက်စက်တင်ဘာလ3ရက်နေ့တုန်းကတရားစီရင်ခဲ့တဲ့ကိုဝါလုံးတို့ Writers သတင်းတောင်တို့ရဲ့အမှုကတော့မြန်မာဒီမိုကရေစီရေးတိုးတက်မှုဆိုတာကိုအကဲဆက်လိုက်တဲ့တိသာထူးခြားတဲ့ကိစ္စရပ်တစ်ခုဖြစ်ခဲ့ပါတယ်။သတင်းလောက်တာကိုပြစ်မှုလို့သဘောထားနေတဲ့လောက်ရက်တွေမြန်မာအစိုးရကထပ်ပြီးတော့မလုပ်အောင်ဖိအားပေးဖို့အင်ဒိုနီးရှားအစိုးရကိုလည်းတိုက်တွန်းတောင်းဆိုတယ်လို့အင်ဒိုနီးရှားနိုင်ငံကမြန်မာတန်ရုံးရှိမှဆန္ဒပြနေသူဖီရာအဗ်ဒူရချ်မန်ကပြောပါတယ
်။ကာမီမမီတာPresiden Jokowi dan pemerintah Indonesia mungkin melalui Deplu.
Temara Joko Widodo ne Indonesia Asoya ko le jemaru taung su bae. Nangai dai wiji thana ga tsin Myanmar Asoya ko tai twon pe bu ba. Myanmar nangai ma tadin lut lat khwin ko jin tong bu. Tadin lut ta ko pyet mu ju lu mu phit tabor tha saung ye ni da ri set pi ma lut phu jemaru ga tai twon taung su bae.
Rohingya Muslim ne Myanmar nangai ne ma aphi nei khan ya da ko kan kwet de a ni ne. Pi ka de ne tong ga le.အစ္စလာမ်ရဲ့အုပ်စုတွေဥဆောင်တဲ့ထောင်နဲ့ချီတဲ့အင်ဒိုနီးရှားနိုင်ငံသားတွေဂျကာတာမြို့တော်ကမြန်မာတန်ရုံးရှိမှဆန္ဒပြခဲ့ကြပါသေးတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုထောင်ဒဏ်9နှစ်စီချမှတ်လိုက်တာနဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့တရားရေးမဏ္ဍပ်ရဲ့ဆုံးဖြတ်ချက်ကိုဘာမှဝင်ပြီးတော့ဆွတ်ဖက်မှာမဟုတ်ဘူးလို့နိုင်ငံတော်သမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေးကနေ့လုံးကနေပြီးတော့မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
။ကျွန်တော်တို့ရဲ့ policy ကရှင်းတယ်။ဒါကတရားရုံးမှာရောက်နေဆိုတရားရုံးအပိုင်မှာကျွန်တော်တို့နဲ့မဆိုင်ဘူး။ကျွန်တော်တို့သုံးတရားဝင်ဆွတ်ဖက်မှာမဟုတ်ဘူး။
Writers သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်ရွာသားတွေအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းလိုက်နေကြတော့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာဖမ်းဆီးခံခဲ့ကြရတာဖြစ်ပြီးအခုစက်တင်ဘာလ3ရက်နေ့မှာတော့သူတို့ဟာနိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေးတွေကိုချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံခဲ့ကြရတာပါသတင်းတော့နှစ်ဦးကတော့သူတို့မှာအပြစ်မရှိဘူးလို့တရားရုံးမှာထွက်ဆိုခဲ့ကြပါတယ
်ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်အခုတော့နိုင်ငံတော်ကသတင်းတစ်ပုဒ်ကိုဆက်ပါမယ်မြောက်ကိုရီးယားမှာကျင်းပမယ်နှစ်ပတ်လည်စီးရေးပြပွဲအခမ်းအနားကိုတရုတ်သမ္မတရှီကျင်းဖင်မတက်ဖဲကွန်မြူနစ်ပါတီရဲ့အစိမ့်မြင့်ကိုယ်စားလှယ်အဖွဲ့ကိုဆီလွတ်မယ်လို့ဆိုပါတယ်။မြောက်ကိုရီးယားနိုင်ငံပူရောင်နာနှစ်80ပြည့်တဲ့အထိမ်းအမှတ်အခမ်းအနားကိုသမ္မတရှီမသွားဖို့ဆုံးဖြတ်လိုက်တာဟာလက်တွေ့ကျတဲ့ဆုံးဖြတ်ချက်တည်းရဖြစ်တယ်လို့လီလာသူတွေကမြင်ပါတယ်။ဘေကျင်းမြို့တော်ကနေသတင်းတော့ဘီလ်အိုက်ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ။
သမရရှိရဲ့ဒီဆုံးဖြတ်ချက်ဟာမျက်နှာစာပေါင်းစုံမှာပေါ်လာနိုင်တဲ့ပြဿနာတွေကိုရှောင်ဖို့အထောက်အကူဖြစ်စေနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။အဲဒီပြဿနာတွေလေကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးတိုးတက်မှုနှောင့်နှေးနေတဲ့ပေါ်အမေရိကန်ဆိုရကမကြေမလည်ဖြစ်နေတာပိုဆိုးသွားနိုင်တယ်လို့ပုံသွေးရေးပိုင်းလက်ရှိတင်းမာမှုလည်းပိုမြင့်မားသွားနိုင်ပါတယ်။အထူးသဖြင့်တိုက်ချင်းပြစ်ပဲ့ထင်းတုံးကြီး ICBM လို့ပျက်စီးမှုကြီးမားတဲ့လက်နက်တွေကသာစီးပြပွဲမှာကင်ဂျွန်အွန်းကထည့်ပြလိုက်ပြီးအဲ့ဒီပွဲမှာသမရရှိလည်းရှိနေမယ်ဆိုရင်တော့အဲ့ဒါဟာတခြားအတိတ်တွေတွေတက်ရောက်သွားစေနိုင်ပါတယ်။ဒါနဲ့ပတ်သက်ပြီးကမ္ဘာမူဝါဒရေးရာကာနဂီဆင်းဝါအဖွဲ့ကသူတွေတည်တူဖြစ်သူစောက်တွန်းကအခုလိုသုံးသပ်ပါတယ
်။ဘိုးဘော်ရှိလို့ရှိဖူရှန်တဲ့ဒီကျန်ရတဲ့အကောင်ကကျွန်တော်
အဲ့ဒီလိုခြေတွေအောက်မှာလေးပြုကန်ဆိုပြီးပေါ့ကင်ဂျွန်အွန်းဘေးမှာဥက္ကဋ္ဌရှိကိုအတူတွဲရနေတာတွေ့ရမယ်ဆိုရင်အတော်ကိုမသိတော်တဲ့ကိစ္စဖြစ်မှာပါဒါအပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার အခြေအနေကိုတရုတ်ကတွယ်ဝိုက်ပြီးအတိမတ်ပြုတယ်ဆိုတဲ့အဓိပ္ပာယ်လည်းတက်ရောက်သွားနိုင်ပါတယ
်သမရရှိတာမြောက်ကိုရီးယားကိုသွားမယ်ဆိုရင်အခုအခမ်းအနားတွေကျင်းပပြီးစီးသွားတဲ့နောက်ပိုင်းမှာမှဖြစ်နိုင်ပွဲရှိမယ်လို့ Simpson Center ကအရှေ့အာရှဆိုင်ရာအစီအစဉ်တွဲပက်ညွှန်ကြားရေးမှူးနဲ့တရုတ်ရဲ့အစီအစဉ်ညွှန်ကြားရေးမှူးယွန်ဆန်းကပြောပါတယ်သမရရှိတာတကယ်တမ်းမြောက်ကိုရီးယားကိုသွားမယ်ဆိုရင်2005ခုနှစ်မှာအဲ့ဒီအချိန်တရုတ်ခေါင်းဆောင်ဟူဂျင်းတောမြောက်ကိုရီးယားကိုသွားပြီးကြတဲ့ကဆိုရင်မြောက်ကိုရီးယားကိုသွားတဲ့ပထမဆုံးတရုတ်ခေါင်းဆောင်ဖြစ်ပါလိမ့်မယ်။တချို့လိလာသူတွေကတော့ကင်ဂျွန်ဟွန်းကလည်းသမရရှိချေအားကိုနင်းပြီးထိတ်တိုက်တွေ့စေမဲ့လုပ်ရမျိုးတွေကိုရှောင်နိုင်ကြရှိတယ်လို့သုံးသပ်ကြပါတယ်။အခမ်းအနားကသမရရှိမတက်ပေမဲ့လည်းကွန်မြူနစ်ပါတီအစိမ့်မြင့်ခေါင်းဆောင်ပိုင်းကိုယ်စားလှယ်အဖွဲ့တက်ရောက်မှာပါ။အာရှလုံခြုံရေးဆိုင်ရာကျွမ်းကျင်သူ Rory Daniels ရဲ့အမြင်က
The fact that the Chinese are sending a high level pretty powerful official says says that China has received a
dolly anajire sinye kusale apwe tapwe lume surago ga myaw korea ha dce pya pwe ma belo ni pinya atit ko ma thom ma pya bu so re ama khan jan myu ya tha pi da phit ma ba
eri lo thop pya lai me so yin do myaw korea yi ma thuru a ni ne apyu tabaw saung akhan kan na ga ni pa win ni de lu tiyu thu phat ga pyo ni da ko ti kai sei ma ba be da ko tiyu ga phit chin ma ma hoh bu lu Rory Daniels ka tong da par
I mean, the optics of a Politburo member standing next to evidence that North Korea has
North Korea ha nuclear testing ye twae American ne season 29 ni dei ma be nuclear season ma she yaung ni bi da ma mo ho to tat mu shi ni bi so de tat te a thaut tha ri shi ma Politburo a phwa win de u yat ni de myin kwe myu ko tiyauk bak ka lo chin ma mo ho phu lo jama myin ma de
တနင်္ဂနွေနေ့မှာလုပ်မဲ့စီးရေးပြပွဲဟာဒီနှစ်အစောပိုင်းကလုပ်တဲ့စီးရေးပြပွဲထက်အတော်လေးပိုကြီးပွဲရှိပြီးကင်ဂျွန်ဝန်တက်လာပြီးကြတဲ့အခါဆိုရင်အကြီးမားဆုံးစီးရေးပြပွဲဖြစ်နိုင်ခြေရှိတယ်လို့မြောက်ကိုရီးယားနိုင်ငံတွင်းနဲ့ဝန်ကျင်အခြေအနေတွေကိုစောင့်ကြည့်လေ့လာသုံးသပ်တဲ့38 North website ကလေ့လာသုံးသပ်သူတွေကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြသွားတာဖြစ်ပါတယ်အခုလေကျုပ်နိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ထပ်မံပြီးတော့ဖွင့်ပါအောင်မယ်ရှင်ကျန်းအနောက်ပိုင်းဒေသမှာဝီဂါတွေနဲ့တခြားမွတ်စလင်လူနည်းစုဝင်လူပေါင်းတန်းကျော်ကိုနိုင်ငံရေးပညာရေးစခန်းဆိုတဲ့နေရာဒီမှာထိန်းသိမ်းထားတယ်လို့ကုလသမဂ္ဂစောင့်ကြည့်လေ့လာရေးအဖွဲ့တွေကတရုတ်နိုင်ငံကိုဆွဆွဲပြောဆိုလိုက်ပါတယ်။တရုတ်နဲ့တခြားနိုင်ငံတွေမှာစစ်ဆေးတွေ့ရှိရတာတွေကိုဂျနီဗာမှာဩဂုတ်လ6ရက်က30ရက်နေ့အထိပြုလုပ်ခဲ့တဲ့နောက်ဆုံးညီလာခံမှာလူမျိုးရေးခေါ်ကြားတိုက်ဖြတ်မှုကုလသမဂ္ဂကော်မတီကနေထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ VOA သတင်းတော့လီဇာရှလင်းဂျနီဗာကနေပြပုတ်ထားတဲ့သတင်းကိုဥကြော်စန်းသာပြောပြပေးပါလိမ့်မယ်ခင်ဗျာ
တရုတ်ပြည်မှာညှဉ်းပန်းနှိမ့်ဆက်မှုမတော်မတရားပြုလုပ်မှုတွေကြဲကြဲပြန့်ပြန့်ရှိနေတယ်ဆိုတော့ခိုင်လုံတဲ့သတင်းတွေအများအပြားလက်ခံရရှိထားတယ်လို့လူမျိုးခွဲခြားမှုတပ်ဖြည့်ရေးကုလသမဂ္ဂကော်မတီဝင်ဗမလိုက်တဲ့ကျွမ်းကျင်သူ18ယောက်တူကဆိုကြပါတယ်ဒီလိုရရဆက်ဆက်ပြုလုပ်တာကိုခံရသူတွေထဲမှာနိုင်ငံရေးအကျဉ်းသားတွေလူခွင့်ရေးကာကွယ်သူတွေနဲ့အတူတိဘက်လူမျိုးဖွီးကလူမျိုးနဲ့တခြားတိုင်းရင်းသားလူနည်းစုတွေလည်းပါဝင်တယ်လို့ကော်မတီအဖွဲ့ဝင်နီကလပ်စ်မူဂန်ကဆိုပါတယ
် The committee has been alarmed by numerous reports of detention of large numbers of ethnic Uyghurs and other Muslim minorities
ဖွီးကနဲ့အခြားမွတ်စလင်အများအပြားကိုဆွဲချက်တင်တရားစီရင်ခြင်းမရှိဘဲအကြမ်းဖက်မှုဘာသာရေးအစွန်းရောက်မှုတွေကိုနှိမ်နင်းတာဆိုတဲ့အကြောင်းပြချက်နဲ့အဆက်အသွယ်ဖြတ်တောက်ပြီးကာလကြာရှည်ထိမ့်သိမ်းထားတဲ့သတင်းတွေအများအပြားကြားတဲ့အတွက်အထိတ်တလန့်ဖြစ်ရပါတယ်
။နိုင်ငံရေးပြည်လဲပညာပေးစခန်းတွေမှာကာလာရှိကြထိန်းသိမ်းထားတဲ့ NDM မဖြစ်နိုင်တဲ့မွတ်စလင်နဲ့လူမျိုးစုယဉ်ကျေးမှုတွေအရနေ့စဉ်နှုတ်ဆက်တာလောက်နဲ့ချင်းဒီလူတွေကိုထိန်းသိမ်းပေးဆောင်ထားတယ်လို့လည်းဆိုပါတယ်။ဒီလူဝဲစခန်းတွေထဲမှာထိန်းသိမ်းခံရသူအရေအတွက်ဟာစံဝန်နှန်းကနေတစ်သန်းအထိရှိနိုင်တယ်လို့လည်းဆိုပါတယ်။ဒါ့အပြင်ဖွေးကလူမျိုးစုတွေကိုတမင်ရေးပြီးအစီအမပြတ်ထောက်လန်းစောင့်ကြည့်နေတာလည်းစိုးရင်ွယ်ဖြစ်တယ်လို့ဆိုပါတယ်။တရုတ်အစိုးရကတော့ဒီဆွဆွဲချက်တွေဟာအခြေမြင့်မရှိဘူးဆိုပြီးငြင်းဆန်ပါတယ်။ဘာသာရေးအစွန်းရောက်တချို့ကိုသူတို့အခေါ်ပြန်လဲပညာပေးရေးအတွက်ထိမ့်သိမ်းထားတာရှိပေမဲ့ဖွေးကားတွေဟာအခွင့်အရေးအပြည့်အဝရရှိနေကြတယ်လို့ဆိုနေပါတယ်ခင်ဗျာ
။ဒါကတော့ဥကြောစန်သာတင်ပြသွားတာဖြစ်ပါတယ
်။တို့ရစီများရှင်ရိုက်တာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝလုံးရဲ့ကိုကျော်စိုးတို့ကိုတရားရုံးကထောင်ချံအပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြည်တွင်းပြည်ပမှာအကြီးကျယ်ထွက်ပေါ်ခဲ့ပါတယ်။နိုင်ငံတော်လှုပ်ဝှက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့သတင်းတော်တွေကိုထောင်ချလိုက်တာဟာမြန်မာနိုင်ငံရဲ့တရားရေးမဏ္ဍပ်မှာစံနမူနာကောင်းတစ်ရပ်ဖြစ်ခဲ့ပါသလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့တိုင်းပြည်မှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ခဲ့ပါသလား။ဆိုတာတွေကိုတော့ View ရဲ့စီနီးညာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ View ရဲ့ဖုန်းနံပါတ် 0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဆိုင်နဲ့ပဲဖြစ်ဖြစ် View ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စီနီညာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စီနီညာပိုင်းတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလိုသူတွေ View ကိုအချိန်မီဆက်သွယ်ကြဖို့အထမှန်ပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့ဥရောပဘက်ကသတင်းတစ်ပုဒ်ဆက်ပါမယ်။ဥရောပတမကကနေသဘောတူညီမှုတွေမရဘဲလာမယ့်မတ်လမှာဗြိတိန်နိုင်ငံကခွဲထွက်လိုက်မယ်ဆိုရင်စီးပွားရေး၊ကုန်သွယ်ရေး၊တည်ယူပို့ဆောင်ရေး၊ကျန်းမာရေးဆောင်ရှားမှုနဲ့
နိုင်ငံသားအခွင့်အရေးစတာတွေနဲ့ပတ်သက်ပြီးတော့ကြီးမားတဲ့နိဒာဆုံးရှုံးမှုတွေနဲ့ရင်ဆိုင်လာဝဲအန္တရာယ်ရှိနေပါတယ်။သဘောတူညီမှုမပါဘဲဗြိတိန်နိုင်ငံခွဲထွက်ရေးနဲ့ပတ်သက်လို့နောက်ဆုံးထပ်ပေါ်လာတဲ့အစိုးရခန္ဓာကောင်မှရေတိုးတက်ရောက်မှုရှိမဲ့အဲ့ဒီလိုနိဒာမှုတွေကိုကောက်ချက်ချရေးဆွဲထားတာပါ။နွေရာသီကာလသတင်း6ပတ်ကြာရနှထားတဲ့လွတ်တော်အစည်းအဝေးပြန်ဆဖို့အတွက်လွတ်တော်အမတ်တွေပြန်ရောက်လာတဲ့အချိန်မှာပဲအစိုးရခန္ဓာထပ်ပေါ်လာတာလည်းဖြစ်ပါတယ်။ Henry Richwell လန်ဒန်ကနေပြပုတ်ထားတဲ့သတင်းလွှာကိုမန်နန်းလောင်ကတင်ပြပါလိမ့်မယ်
။ပရတိန်နိုင်ငံမှာစံချိန်တင်လာအောင်ပုံပြင်းတဲ့နွေရာသီကာလနဲ့ရင်ဆိုင်ခဲ့ကြပေမဲ့လွတ်တော်ပြန်ခေါ်ယူချိန်မှာတော့နိုင်ငံရေးအရေးမဲကြီးတွေစိုးဝေးလာနေပါတယ်။ဥရောပသမဂ္ဂ EU ကနေပရတိန်နိုင်ငံခွဲထွက်ရေးသဘောတူညီချက်တွေကိုလက်မှတ်မရေးထိုးရသေးပါဘူး။2019မတ်လမှာ EU ကနေခွဲထွက်တဲ့အခါဘလို့သဘောတူညီမှုမျိုးမှမလုပ်ဘဲခွဲထွက်နိုင်မယ့်အလားအလာတွေကလည်းတိုးလာနေတယ်လို့ UK in a changing Europe ပြောင်းလဲနေတဲ့ဥရောပထဲကဗြိတိန်ဆိုတဲ့အစိုးရခန်းစားရေးသူတွေကပြောပါတယ်။ London မြို့ King College ကပါမောက္ခ Jonathan Porter ကအခုလိုသုံးသပ်ပါတယ
်။ Nobody wants no deal. But there are these big obstacles. The first is that of the Irish border.
ဒီမှာကျွန်တော်ပြောချင်တာကဒီမှာချင်းယူမှဟန်တာတွေလည်းရှိနေပါတယ်။ပထမတစ်ခုကတော့ Ireland နဲ့ဇက်ကိစ္စပါ။
EU ဥရောပသမဂ္ဂနဲ့ကုန်ကွယ်ရေးသဘောတူညီချက်ရှိပြီးသား Ireland နဲ့ UK ထဲမှာရှိနေတဲ့မြောက်ပိုင်း Ireland တို့ကြားနှင်းဆက်ကိစ္စအပြန်အလှန်ညှိနှိုင်းလို့မရဖြစ်နေတာပါ Northern Ireland ကို Britain ကနေခွဲထွက်သွားနိုင်တဲ့အနေအထားရောက်သွားမှာကိုစိုးရိမ်နေကြတဲ့လွှတ်တော်အမတ်အတော်များများကဒီအချက်ကိုလက်မခံပါဘူးအနာဂတ်ကုန်ကွယ်ရေးသဘောတူညီမှုအတွက်ဘလို့အမှခံချက်မျိုးမှမရှိဘဲနဲ့လက်ရှိသဘောတူညီချက်အရာ EU ကနေခွဲထွက်တဲ့အတွက်ဆိုပြီး EU ကို Britain ကပေးရမယ့် American Dollar Billion 50ကိုလည်းလွှတ်တော်အမတ်တွေကမပေးချင်ကြပါဘူးပမောက္ခ Jonathan Protest ကပဲအခုလိုဆက်ပြောပါတယ်
။ So it's not just about trade. There are all sorts of other things that would come to a grinding
halt. ဒါကလည်းကိစ္စတစ်ခုလည်းကြောင်မဟုတ်ပါဘူး။သဘောတူညီချက်တစ်ခုမလုပ်ဘဲဥရောပသမဂ္ဂကနေဗြိတိန်နိုင်ငံဒီတိုင်းခွဲထွက်ဖို့လုပ်မယ်ဆိုရင်တော့မလ30ရက်နေ့ရောက်ရင်ရုံးမထွက်နိုင်တဲ့အဖြစ်မျိုးနဲ့ကြုံရနိုင်ပါတယ်။ဒီလိုဖြစ်သွားနိုင်တဲ့ကိစ္စပေါင်းစုံလည်းရှိနေပါတယ်
။သဘောတူညီမှုမယူဘဲနဲ့ခွဲထွက်မယ်ဆိုရင်တော့ EU နဲ့ Britain ရဲ့ကုန်သွယ်ရေးလုပ်ငန်းတွေချက်ချင်းပြက်ပြဲသွားနိုင်ပြီးနိုင်ငံတွင်းအစားအစာနဲ့စျေးဝါးပြတ်တောက်သွားနိုင်ရုံမကပြည်ရှာလေရင်တွေရဲ့လေချောင်းပြန်တမ်းရိတ်ဆိုင်ရာလုံခြုံစိတ်ချရာကြောင်းအတိအမှတ်ပြုလက်မှတ်တွေဟာအသက်ဝင်တော့မှမဟုတ်ဘူးလို့လည်းအစိုးရခန်းစားမှသတိပေးထားတာပါ။ဒါအပြင်ဥရောပနိုင်ငံတွေမှာနေထိုင်ခွင့်ရနေကြတဲ့ဗြိတိန်နိုင်ငံသားတွေရဲ့ကန့်ချမလဲမရေမရဖြစ်သွားနိုင်ပါတယ်။ဒါပေမဲ့လည်းဗြိတိန်အစိုးရကတော့သဘောတူညီမှုတွေမရဘဲ EU ကခွဲထွက်မဲ့ပုံတော့မရှိပါဘူး။ဥရောပရေးရာဝန်ကြီး Dominic Raab ကလည်းအစိုးရရဲ့ပြင်ဆင်မှုတွေနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ်
။ We are taking the action.to avoid to minimize
ချောင်ရှားလို့ရမယ်ကိစ္စတွေချုံပစ်လို့ရမယ်ကိစ္စတွေရော့သွားအောင်ကျွန်တော်တို့လုပ်ကင်နေပါတယ်။ဒါကြောင့်လဲရေတို့တက်ရောက်မှုရှိလာမဲ့ဘယ်လိုကိစ္စမျိုးကိုမဆိုစီမံခန့်ခွဲနိုင်မှုလဲကျွန်တော်တို့ပြင်ဆင်ထားပါတယ်
။ EU အစိုးရတချို့ကပရတိန်ကိုအလျှော့ပေးလိုက်လျော်ဖို့ငင်းဆန်နေကြတာပါ။ပမောက္ခဂျိုနသန်ကပဲအခုလိုဆက်ပြီးတော့သုံးသပ်ပါတယ်
။ that any sort of deal that appears to be a
Europa ma le ku bain tabora ri shin ni ba de Britain nengan ga tu lu jinaw yue che kwen ya me so yin chin ni a long sit sit mo mo kwe twa si le me so de tabo myo pyin se Germany ne Europa Commission no pat ma le shin ni ba de belo tabo tu nyi che myo ba phi phi Britain ne thai tan da myo ba ya me so de tabo da myo ri le tu lu ba ma shin ni ba de
nengan ye a ya ma pyin me le phit ni ja de chin ni ri go pin le pyin de ma ba twi min ni ya ba de ဗြိတိရှားနဲ့ပြင်သစ်ငါးဖန်သမားတွေအင်္ဂလိပ်ရေးလက်ကြားထဲမှာထိတ်တဲရင်ဆိုင်တွေ့ခဲ့ကြတဲ့အတွက်အငင်းပွားနေတဲ့နေရာကိုသူ့ရဲ့ရေးတက်ကိုဆစ်လို့စောင့်ကြမယ်လို့ပြင်သစ်တို့ကတတိပေးခဲ့ပါတယ်။အခုလိုအဖြစ်ရှားမဲ့များပြားလာတဲ့ကိစ္စရပ်တွေထဲမှာငါးပန်းပိုင်ခွင့်ကလည်းတစ်ခုအပါဝင်ဖြစ်ပါတယ်။လာမယ့်အောက်တိုဘာလအတွင်းဩစတြေးလျမှာကျင်းပမယ့် EU ခေါင်းဆောင်တွေရဲ့တွေ့ဆုံပွဲအတွင်းဥရောပသမဂ္ဂ EU ကနေပရတိန်ခွဲထွက်ရေးကိစ္စကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။
ဒီဘနခင်းအတွက်သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပဲဖြစ်ပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ြီးည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ3240 49လို့ပြင်လိုင်းဒိုမီတာလိုင်းလက်မီတာ190 kHz 1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာစာရည်အပြင
်အကောင်းဆုံးကတော့မြင့်မြင့်လေးတွေအများကြီးပါတယ်မြက်တွေကိုဆိုက်တာအကောင်းဆုံးပေါ့နော်ပါဘူးမှမရှိဘူးဆိုရင်တော့မြက်ကိုဆိုက်ဖို့အကောင်းဆုံးပဲမြက်ဆိုင်တာ
ဒါတော့သိပ္ပံနဲ့နီးပညာကဏ္ဍမှာတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာအမျိုးသမီးကဏ္ဍကိုလည်းနားဆင်ရအောင်စီစဉ်ထားပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာတင်ပြချက်ကိုကောက်နှုတ်တင်ပြပေးပါမယ်မြန်မာနိုင်ငံအတွက်ကြေကွဲဖို့ရာဤတနည်းဆိုပြီးတော့ရေးသားထားတဲ့ Editor အဘောဆောင်းမကိုဒီ Japan Times သတင်းစာမှာရေးသားထားတာဖတ်ရှုရပါတယ်အစိုးရရဲ့ပြုတ်ဝဲစာရွက်စာရမ်းနေတရားမဝင်လက်ဝဲထားရှိမှုနဲ့ရိုက်တာသတင်းဌာနရဲ့မြန်မာပြည်တွင်းသတင်းတော်နှစ်ယောက်ကိုထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။ဒါဆိုရင်မြန်မာအစိုးရရဲ့အာအာသိမှုကောင်းလောက်တဲ့မတော်မတရားတလွဲအာဏာအသုံးချမှုပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာတကယ်တမ်းအာဏာအရှိဆုံးဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့အစိုးရပေါ်အတိုက်ခံလုပ်သူတွေကိုအရေးယူအပြစ်ပေးသလိုမျိုးမတရားသဖြင့်တရားစီရင်တာမတိရအောင်ဆောင်နေတဲ့လုပ်ရကလည်းလက်မခံနိုင်မှုဖြစ်နေပါတယ်။သူတို့ဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ဆိုနေကြတဲ့လူနည်းစုမွတ်စလင်ရိုဟင်ဂျာတွေအပေါ်မတရားသဖြင့်တမ်းပီကနေထွက်ပြေးကုန်အောင်ပြုလုပ်တဲ့ဖြစ်ရပ်ကိုစုံစမ်းဖော်ထုတ်တဲ့နီလန်းနဲ့တည်င်းစုဆောင်ပေးဖို့ကိုကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။အထူးသဖြင့်ရိုဟင်ဂျာအမျိုးသား10ယောက်ကိုတပ်ဖြတ်ခဲ့တယ်ဆိုတဲ့တည်င်းကိုဖော်ပြဖို့အတွက်အတည်ပြုချက်ယူဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။နောက်ပိုင်းမှာဒီဖြစ်စဉ်ဟာအမှန်တကယ်ဖြစ်ပွားခဲ့တာဖြစ်ပြီးတရားလိုတက်တည်ရဲတပ်ဖွဲ့ဝင်တဦးကတရင်တော်တွေကိုထောင်ကျောက်ဆင်ပြီးဖမ်းဖို့အထက်အရာရှိကသူ့ကိုအမိန်ပေးခဲ့ပါတယ်လို့ထုတ်ပြောခဲ့ပါတယ်။ဒီတရားရုံးရဲ့ဆုံးဖြတ်ချက်ပေါ်ဝိုင်းပြီးတော့ဝေဖန်ပြစ်တင်ခဲ့ကြပါတယ်။တရင်သမားတွေရဲ့အလို့ရှင်ရိုက်တာတရင်ဌာနရဲ့အက်ဒီတာချုပ်ကတရားစီရင်တဲ့နေ့ဟာမြန်မာနိုင်ငံအတွက်ကြေကွဲဝန်ထမ်းဝေခောင်းတဲ့နေ့တစ်နေ့ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဒီဖြစ်ရဟာပြီးခဲ့တဲ့လတုန်းက UN လူခွင့်ရေးကောင်စီကဖွဲ့စည်းခဲ့တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေစုံစမ်းရေးကော်မရှင်ရဲ့အစည်းအဝေးခါစားမှာလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တဲ့မျိုးတုံးတက်ဖြတ်မှုနဲ့မြန်မာထိပ်ပိုင်းစစ်ကောင်းဆောင်တွေကိုအရေးယူခြင်းနဲ့ဆိုပြီးတော့မှတ်ချက်ပြုထားခဲ့ပါတယ်ကုလသမဂ္ဂအထူးအမှုချုပ်ဂူတာရက်စ်ကိုယ်တိုင်ကလည်းဒီတွေ့ရှိချက်ကိုအလေးထားစဉ်းစားတဲ့ဆိုပြီးတော့ပြောခဲ့တာပါမြန်မာအစိုးရကတော့ဒီဖြစ်ရပ်တွေတကယ်မဖြစ်ခဲ့ပါဘူးလို့ပြောဆိုသလိုဒီဆွဆွဲချက်တွေကမမှန်ကန်ပါဘူးလို့ညှင်းဆိုလိုက်ပြီးလွတ်လပ်တဲ့ကော်မရှင်တစ်တရဖွဲ့စည်းပြီးတော့အစည်းအဝေးခန်းစားတစ်စုံကိုတစ်နှစ်အတွင်းတင်ပြပါမယ်ဆိုပြီးတော့ပြောခဲ့ပါတယ်။အခုချိန်မြန်မာနိုင်ငံမှာမွတ်စလင်စန့်ကျင်ခန်းစားချက်တွေကလည်းအလွန်များပြားနေပြီးနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်အပေါ်မှာကိုရဲခတ်မှုရှိနေတာပါ။တချို့ပြောကြတာကတော့သူမအနေနဲ့ငြိမ်နေမှဖြစ်မဲ့အနေအထားမျိုးကိုရောက်နေတယ်။မြန်မာနိုင်ငံမှာနိုင်ငံရဲ့အာဏာကိုစစ်တပ်ကပုံမရရှိထားတာဖြစ်တယ်လို့ဆိုကြပါတယ်။ဒီအခြေအနေသာမှန်မယ်ဆိုရင်ဂျပန်နိုင်ငံနဲ့တခြားသူ့လိုခံယူချက်တူတဲ့နိုင်ငံတွေအနေနဲ့မြန်မာနိုင်ငံမှာဒဏ်လူညီမျှမှုနဲ့တရားမျှတမှုရှိစေဖို့အတွက်ပြောဆိုပေးကြဖို့လိုအပ်နေပြီလို့ရေးသားထားပါတယ်ခင်ဗျာ UI ကစနေနေ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်။ American Indian အတုံးတုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါ။ဒီကနေ့တင်ပြမယ့် idiom အတုံးကတော
့ beat about the bush
ဖြစ်ပါတယ်။စာလုံးပေါင်းကBEAT beat ကရိုက်တာ ABOUT about ကဒီနေရာမှာအနည်းတစ်ပိုင်း THE the BUSH bush the bush ကတော့ခြုံဖို့လို့လုံးောက်ဒီပဲရတော့စကရိုက်ထလုံးရဲ့တိုက်ရိုက်ဒီပဲကခြုံဖို့တစ်ပိုင်းမှာလိုက်ရိုက်တယ်လို့ အတိတ်ပဲယူနိုင်ပါလေဒီနေရာမှာ about အစားအတိတ်ပဲစင်တူတဲ့ around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါလေနောက်ကြောင်းရာဇဝင်လေးကိုအရင်ရှင်းပြပါစီညက်ပြည့်ညက်ဖန်းထွက်ရမှာခြုံထဲဝင်ပုန်းနေတဲ့ညက်တွေအပြင်ထွက်လာစီဖို့ခြုံပြေဘက်ကနေဝိုင်းတော600ကနေဒီအတုံးဆင်းသက်လာတယ်လို့ဆိုရပါလိမ့်မယ်။ဒါကြောင့်မို့ညက်ကိုပြစ်မယ်ဆိုရင်လည်းပြစ်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ပဲအရင်အပြင်ဘက်ကနေဝိုင်းခြောက်နေတဲ့သဘောကတစ်ခုခုကိုတည့်တည့်မပြောတည့်တည့်မလုပ်ပဲဝိကဝိုက်ခါရှောင်းကလုတ်တဲ့သဘောဖြစ်ပါလေ။အဒီပေကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါ။အထူးသဖြင့်တော့ကျမတို့မြန်မာယဉ်ကျေးမှုရအာနာလို့တဲ့တဲ့ပြောမထွက်တာလည်းဖြစ်နိုင်ပါလေ။ဒီတော့နဲ့ပတ်သက်လို့ George Lou ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုပွင့်ပွင့်လင်းလင်းဘာလို့မပြောတာလဲ။ဟိုရှောင်းဒီရှောင်းနဲ့လုံမလီနဲ့လို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Why don't you just come out and say what you want to say?Stop beating about the bush.
ပြောချင်တာကိုတိတိမပြောဘူး။ဟိုဝိဒီရှောင်းလုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ?
Beat about the bush.
လို့ပြောလို့ရပါလေ။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ခုနကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြည့်ရတာဖြစ်ပါတယ်။အခုတော့အပတ်စဉ်အမျိုးသမီးခန္ဓာကိုရင်ဆက်ပြီးပါတော့မယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့မဲဆောက်မြို့မှာမြန်မာနိုင်ငံဘက်ကအမျိုးသမီးတွေရောက်ရှိလာကြပြီးတော့ရောင်းစားခံကြရတာ၊အိမ်တွင်အကြမ်းဖက်မှုပြုလုပ်ခံရတာ၊လေမဲဆိုင်ရာအကြမ်းဖက်ခံရတာတွေအတွက်အကူအညီပေးဖို့ Women Crisis Center အမျိုးသမီးများအရေးပေါ်ဂေဟာဖွင့်လှစ်ထားပါတယ်။အဲဒီအရေးပေါ်ဂေဟာမှာအကူအညီလိုလို့ရှိရင်ဘလို့အကူအညီတွေပေးနေပါသလဲဆိုတာကိုအမျိုးသမီးဂေဟာရဲ့တာဝန်ခံမတ်ကြီးဝင်းကိုဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလတန်းကတင်ပြထားပါရယ်နားဆင်ပါခင်ဗျာ
အခုထိုင်းမြန်မာနေဆက်မှာပေါ့နော်ဒီဝင်းတို့ဒီမဲဆောက်ဘက်မှာမြန်မာနိုင်ငံဘက်ကနေပြုံးမှာနော်အမျိုးသမီးလေးတွေလူကုန်ကူခံရမှုချင်းညာ
ကိုကလောလောဆယ်ဆယ်ရတော့လူကုန်ကူမှုတွေကတော့ဟိုရှိနေကြတာပဲပေါ့နော်သူကရှိနေကြတယ်ဆိုတာကတော့သူတို့ဆက်တယ်မှာလူကုန်ကူတွေခံစားနေရတာမဟုတ်ဘောသူတို့ကတော့ကယ်ရီကိုပတ်စံပေးပြီးလာတယ်ပွဲစားတွေနဲ့သွားတယ်သွားလို့ရှိခွေးကကယ်ရီပြင်းပြင်းနဲ့နေရာမှာအလုံးဝင်ကြတယ်အဲ့လိုခါကြီးကတော့နေတိုင်းရှိနေတာဒါပေမဲ့သိဆုံးမှသူတို့ကအလုံးခါတွေနေရာတော့မှပြီးသွားလို့ရှိရှိအလုံးရှင်ကအလုံးကြီးကြီးဖြစ်တော့မှသူတို့ပွဲစားတွေကရောင်းစားသွားမှအဲ့လိုမှသူတို့ကသိကြတာလေရဟောအဖေကတော့အဲ့လိုပါပဲအဲ့ဒါကတော့အများကြီးရှိနေတာအားကြောင့်သူကဘယ်လိုလုပ်ထားလဲဆိုတော့တော့ဒီလိုစင်တာရှိတာပေါ့အဲ့ဒီမှာဆိုလို့ရှိရင်အဲ့လိုမျိုးပေါ့နော်အဲရောင်းစားခံလို့ပဲဖြစ်ဖြစ်ဝန်ကြီးတွေကအကြံဖတ်ခံလို့ပဲဖြစ်ဖြစ်နောက်ပြီးကြလို့ရှိလို့ရှိရင်သူတို့ဟောဟိုဆက်ရုံမှာပေါ့နော်ကျက်ကနားတွေတစ်ခုခုလို့ပဲဖြစ်ဖြစ်အလုံးရှင်ကအလုံးခါတွေမပေးလို့ပဲဖြစ်ဖြစ်မတရားခိုင်းစေလို့ဖြစ်ဖြစ်ပေါ့ဆက်သွယ်ဖို့ဆိုပြီးတော့ဒီဖုန်းနံပါတ်တွေကိုပြန်ပြီးတော့သူတို့ပေးထားတာပေါ့နော်အဲ့ဒါလည်းအခုကျွန်တော်ဆက်သွယ်လာတာပေါ့
အများဖြင့်တည်တာသူတည်ဒီတိုင်းတာပင်ကင်းရည်ဒီပေါ့နော်ဒီလိုငါမှလုတ်ကင်မှုပေါ့နော်ရောင်းစားခံရတဲ့အမျိုးသမီးတွေရဲ့ဒီနေ့ရည်ဝင်းတို့ရှိရောက်လာတာတွေရောရှိတာကုညီတောင်းတာတွေရောရှိတာ
အများသောအဖြစ်ကအဲ့ဒီလူသမီးလေးတွေကအဲ့ဒီလေလုပ်ငန်းရှင်တွေမှာရှိနေတယ်သူတို့တော့ကြောက်ကြရတယ်သူတို့တွေ့တယ်အဲ့ဒါကမှသူတို့တွေကသူကောင်းနေတဲ့အချိန်ကြလို့ရှိတော့သူကအခုကြီးမတောင်းဒါပေမဲ့သူတို့လာချင်တယ်ဒီတွေကသူတို့လည်းလည်းတယ်လက်ရှိတယ်အဲ့လောက်ပဲဒါပေမဲ့သူတို့ဒီမှာသွားတဲ့အခါမှာသူတို့အခက်ခဲတွေပြောကြတဲ့ဒါရီရှိတယ်ပေါ့ကျွန်တော်အခုဒီလိုအချိန်ကြီးပြောပါဆိုတော့အဲသူကတော့အခုလည်းတော့ဆရာကတော့ကောင်းတဲ့ခါကျတော့အဲ့လိုမျိုးမပြောဘူးပေါ့နော်။ဒါပေမဲ့သူတို့နည်းနည်းပေါ့ကျမ်းမာရေးမကောင်းလာဘူးပေါ့။ဆက်ချက်ခဲလေးရှိလာပြီးပေါ့။ဆေးဆွဲတာတို့လိုမျိုးအဲ့လိုမျိုးဆိုလို့ရှိရင်လှုပ်ရှင်တွေကမထားတော့ဘူးဆိုလို့ရှိရင်တော့အဲခေဟောက်ဆက်သွဲလာတယ်။အခုကျွန်တော်တို့ဒီလိုကျမ်းမာရေးကြီးဟာမှာဆိုလို့ရှိရင်ကျမ်းမာရေးမကောင်းလို့ကျောင်းဝတ်နေတဲ့ခီးမလေးတွေပေါ့နော်။အဲ့ဒါမျိုးတွေရှိတယ်။သူကများသောအားဖြင့်ကသူတို့တွေကယောဂတွေကြတွေပေါ်သွားတယ်ပေါ့ဥပမာပေါ့ဟိုကာလာဒါယောဂတို့လိုမျိုးအချိုင်ကြီးတို့ပေါ်လာမျိုးဆိုလို့ရှိရင်သူတို့တွေယုံရမထားတော့တဲ့ခါကျတော့တို့တွေကအဲလိုပြန်ပို့ကြတော့လေဒုက္ခရောက်တယ်ပေါ့ပြောလို့ရှိလို့ရှိရင်တနည်းအားမအလုပ်လုပ်လို့ဆိုတော့တို့တွေအဆင်မပြေဘူးလေအဲ့ဒါဆိုလို့ရှိရင်တို့ကဆက်တယ်လာတယ်ဒီဟာမှာပေါ့ခဏနေမယ်ပေါ့ပြောလို့ရှိရင်ဒီမှာစေးလေးပါလေပေါ့အ အစီအစဉ်ပေးဖို့တော့အဲ့လိုမျိုးလုပ်ပေးတာမျိုးရှိတယ်
။အဲ့ဒါပြီးတော့သူတို့နောက်ချီလာပါလေတော့
သူတော်တော်လည်းအဲ့မှာရေသူတို့ပြန်ကောင်းသွားတယ်သူတို့ပုံမှန်လို့ပြန်ဖြစ်သွားတယ်သူတို့ဘယ်လိုပြောလဲဆိုတော့ဖြစ်သွားလို့ရှိရင်သူတို့ထမ်းလို့ထပ်ပြီးတော့ဟောလို့ဖြစ်တော့ဘောနော်အတေပိုင်းပြန်သွားကြတာမျိုးလည်းရှိတယ်ဖြစ်တော့လည်းခေဟာမှာအဲ့လိုနေနေတာမျိုးတွေရှိတယ
်ဒါမဲ့လို့လေဒီတိုင်းနေသွားလို့ရမလားသူတို့ဝင်ရေတော့သူတို့ရှေ့ရေးအတွက်ကတော့သူတို့ကြည့်အောင်ပါဗော
ခေဟာဒီမှာကတော့သူတို့အတော့ဝင်ဝဲကြောင်းဟာဒီဘောနော်သူတို့တင်ပေးတာမျိုးတွေရှိတယ်စထုတ်ပညာတို့ပြီးတော့လက်မှုပညာတို့ဘောနော်များသောအားဖြင့်ကတော့သူတို့တွေကဆက်နေပိုင်းတင်ပြီးသွားလို့ရှိရင်သူတို့ဆက်ယုံလေးပြန်ဝင်ငံကားတွေပါတယ်တက်အဲ့လိုဟာမျိုးတွေသူတို့ရှိတယ်ဗောနော်အဲ့လိုမျိုးတွေသူတို့လုပ်ကြတယ
်အဲ့ဒီမှာရီဝင်းတော့အမျိုးသမီးကေဟာဖွင့်ထားတာလားလား
အမျိုးသမီးကေဟာနှစ်ခုရှိသေးတယ်အဲ့ဒီ green house ဆိုတဲ့အမျိုးသမီးကေဟာရဲ့ဒီ hack care house ဆိုတဲ့အိတ်ခန့်စီအမျိုးသမီးနဲ့ကလေးတွေထားတဲ့ကေဟာရဲ့အဲ့နှစ်ခုရှိတယ်အဲ့ဒီ green house မှာကြတော့ဒီ women crisis center women crisis center မှာကြတော့ဒုက္ခရောက်နေတဲ့အမျိုးသမီးမျိုးစုံထားတာပေါ့ဟိုအကြံပတ်ခံရတဲ့အမျိုးသမီးတွေရှိတယ်အရင်ကျပတ်ခံရတဲ့အမျိုးသမီးတွေရှိတယ်။ကိုယ်ကိုယ်ဆောင်အမျိုးသမီးတွေရှိတယ်ပေါ့နော်။ Women Crisis Center မှာတော့ဒီ Health Care House ဆိုတဲ့ Center မှာတော့တိုက်ခိုက်ပြီးနဲ့ပတ်သက်တဲ့အမျိုးသမီးနဲ့ကလေးတွေထားရတယ်ပေါ့နော်
။အဲဆိုအဲ့ဒီအမျိုးသမီး Crisis Center မှာအဲ့ဒီအမျိုးသမီ
း Women Crisis Center မှာကြတော့ဒီအကြံပတ်ခံရတဲ့အမျိုးသမီးတွေထားတယ်။ပြောရလို့ရှိလို့ရှိရင်အရင်ကျပတ်မှုခံရတဲ့အမျိုးသမီးတွေထားတယ်။အဲ့တော့ကလိင်ပိုင်းဆိုင်ရာအကြံပတ်ခံတဲ့အမျိုးသမီးတွေပေါ့။နောက်ပြီးတော့အခုအလုံးလည်းလုံရင်းနဲ့အဲ့ဒီရောင်းစားခံရတယ်သူအင်ဂျင်နီယာဆက်သွယ်လာတယ်အဲ့ဒီအမျိုးသမီးတွေပေါ့အဲ့လိုခိတ္တနားခုံပဲပေါ့နော်အဲ့လိုအမျိုးသမီးမျိုးတွေထားတယ်နောက်ပြီးကြလို့ရှိရင်ဒီကိုယ်ဝန်ဆောင်အမျိုးသမီးတွေပေါ့ယောက်ျားတွေအဖြစ်သွားတယ်ပေါ့နော်သူကလေးတွေပါတယ်မွေးဖို့အတွက်အခက်ခဲဒုက္ခရောက်နေတယ်ပေါ့အဲ့လိုအမျိုးသမီးမျိုးတွေ Women Crisis Center မှာရှိနေထားတယ်ပေါ့
အဲ့ဆိုအခုအမျိုးသမီးတွေဘယ်နှယောက်လောက်ရှိနေလဲအဲ့ဒီမှာဒုက္ခရောက
်အမျိုးသမီးတွေကထပ်လိုက်ဝင်လိုက်ပေါ့နော်ဆိုဆိုလေ3-4လနေသွားတယ်ဒီလိုလို70ရတော့80လောက်ရှိတယ်အမျိုးသမီးအဲ့ဒီဟို Women Crisis Center မှာပေါ့
အဲ့လိုဒီကြီးဟာမှလာပြီးတော့ဒီအားကိုတဲ့အမျိုးသမီးတွေကိုရည်ဝင်းကဘယ်လိုတို့ထောင်ပြီးလဲ
။နော်အဲ့ဒီကြီးဟာမှကအမျိုးသမီးဝန်ထမ်း၃ယောက်ရှိတယ်။ဒီကြီးဟာတာဝန်ခံ၁ယောက်ရယ်သူတို့တွေအများတိုင်းကြည့်နေတဲ့အမျိုးသမီး၁ယောက်ရယ်။နောက်ပြီးတော့လို့ရှိလို့ရှိရင်အဲ့ဒီမှာသူတို့လာတဲ့အမျိုးသမီးတွေကိုအသက်မွေးဝမ်းကြောင်းပညာတွေသင်ပေးတဲ့ဝန်ထမ်း၁ယောက်ရယ်၃ယောက်ရှိတယ်ပေါ့။သူတို့အထူးကတော့သူတို့ကတော့ဟိုစိတ်ပိုင်းဆိုင်ရာပြဿနာတွေပေါ့နော်။အဲ့ဒါတွေသူတို့မှရှိကြတယ်ပေါ့။အဲ့ဒီဟာတွေကိုသူတို့တွေကိုပေါ့နော်ဟိုဒီလိုစီနေအကြံပေးတာတို့ရေစောင်းဝင်နေရေးတွေပေါ့နော်အစီအစဉ်ကိုလုပ်ပေးတာတို့နောက်တို့တွေအများကြီးစေုံစည်းကမ်းတွေတွားရတယ်ပေါ့နော်တွားလို့ရှိသူကျမကြီးဆောက်ရှောက်မှုကြီးပေးရတယ်ရှိတယ်အချို့မျိုးသမီးတွေကလာလို့ရှိရင်တို့ကမလုပ်ချင်လဲဆိုတော့တို့ရဲ့တည်တနာလေးမှာဥပဒေနဲ့ရင်ဆိုင်ခြင်းနဲ့ပေါ့ legal နဲ့ပတ်သက်ပြီးတို့လုပ်ချင်လဲဆိုလို့ရှိရင်အဲ့ဒီဥပဒေနဲ့ပတ်သက်တဲ့ရှင်းနေတွေဓာတ်တွေနဲ့ဆက်သွယ်ပြီးတော့ပေါ့နော်တို့အမှုတွေဓာတ်တွေနဲ့ကူညီပေးတယ်နောက်ပြီးတော့ဒီချို့မျိုးသမီးတွေကြတော့လေတို့ကတော့သူရက်တိခင်တာပေါ့နော်ရက်တိခင်တယ်တို့ရဲ့စိတ်တွေလည်းသူကပြောင်းဆိုရှိမှအဟိုအများသားပြည့်နေဝန်တန်းတော့အမှတို့တို့လက်မှုပညာလေးတွေစက်ချုပ်ပညာလေးတွေတို့လုပ်ချင်တဲ့ဟာလေးတွေပေါ့အဲ့ဒါလေးကိုသင်ပေးတာပေါ့ဒါပေမဲ့ဟိုအဲ့ဒီမှာနည်းနည်းတစ်နှစ်နှစ်နှစ်ကြာအမှုတွေကလည်းပြီးပြီးပေါ့ပြီးပြီးသွားပြီဆိုလို့ရှိရင်တို့ကတို့ရဲ့မိသားစုကိုပြန်ကျင်တယ်ပေါ့မိမကြီးစီပြန်ကျင်တယ်ဆိုလို့ရှိရင်ဒီလက်ဆောင်ထဲမှာရှိတဲ့တခြားဖွဲ့စည်းတွေနဲ့ထိဆက်ပြီးတော့ပေါ့နော်ဟိုမိမကြီးမှရှိတဲ့ဖမောကျောင်းနဲ့လည်းထိတ်တယ်ပြီးသွားလို့ရှိရင်ထိုင်းရဖမောကျောင်းနဲ့လည်းဒီခုခုလုံးကြီးပေါ့အဲ့ဒါနဲ့လည်းထိတ်ပြီးတော့မြန်မာပြည်မှာရှိတဲ့သူရဲ့မိသားစုကြီးပြန်ပို့ပေးရလဲလုပ်ပေးတယ်
။ဆိုအများအပြားကဘယ်လိုမျိုးအမျိုးသမီးတွေဒုက္ခရောက်ပြီးလာကြလဲ
။အများအပြားကသူတို့ကအိမ်ရင်းကျန်းဖတ်မှုတွေများတယ်။နေထိုင်ဆိုင်ရာကျန်းဖတ်မှုတွေများတယ်။သူတို့ပတ်ဝန်းကျင်ရတို့ပြီးလို့ရှိရင်ဒီသူတို့ရဲ့အိမ်ရင်းနာချင်းတွေရတို့အဲ့လိုမျိုးတွေပေါ့နော်အဲ့ဒီကြေကနာတွေကအခုပုံများတယ
်အဲ့လိုအင်တွင်းအချမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ရောက်လာတဲ့အပြုသမီးတွေရောရည်ဝင်းတို့ကဘယ်လိုအကူအညီပေးလဲ
အင်တွင်းချမ်းဖက်မှုနဲ့ပတ်သက်ရောက်လာတဲ့အပြုသမီးတွေကသူကတစ်ခါကျလို့သူကရောက်လာတယ်တစ်ခါကျလို့ရှိရင်သူကရက်စားနဲ့ကွာမယ်ကွဲမယ်ပေါ့နော်ဟိုပြုလို့ရှိနေတဲ့ခံရရင်ပေါ့သူကခံရရင်ရှိတဲ့အချိန်မှာတော့အာစိတ်ကူတာပေးတယ်သူရဲ့စိတ်ကိုပေါ့နော်အေးဆုံးကြီးပေါ့ဟိုပြန်ပြီးတော့ညင်အောင်ထားပေးရတာပေါ့အဲသူကလာတဲ့အချိန်ကတော့ကွဲမယ်ဆက်မယ်ပဲတယောက်ကြောင်မပေါင်းချင်ဘူးပဲဆိုင်မြန်မာမျိုးသမီးတွေကအများသောအဖြစ်ကတလားနှလောင်းနေစိတ်ကပြေသွားကြပြန်ရောအဲ့လိုမျိုးတွေပေါ့အဲ့သုံးနေတာသူတို့ကအဓိကခိတ္တနားခိုတာပေါ့သုံးသုံးစိတ်လေးဟိုကဖြစ်သွားသုံးနေလောက်နေလို့ရှိရင်သူကအိမ်ပြန်သွားကြပြန်ရောအဲ့လိုမျိုးဒါပေမဲ့အဲ့ရမှာအချို့မျိုးသမီးကတော့ရှိပါတယ်သူကလုံးဝကွာပလိုက်တာဒါပေမဲ့ကွာတယ်ဆိုလို့ရှိရင်ဥပဒေနဲ့ရင်ဆိုင်ဆိုတော့ကြာတာပေါ့နော်ဟိုခါကြရင်လည်းတစ်နှစ်ခွဲအဲ့လောက်ရှိတော့ကြာတာပေါ့ဒါပေမဲ့သူတို့အဲ့ဒါစိတ်ရှည်လာပေါ့စောင့်မယ်ဆိုလို့ရှိရင်ကွဲကွာတယ်ဒီလောက်တာပေါ့နော်အကယ်၍မစောင့်နိုင်ဘူးဆိုလို့ရှိရင်တော့သူတို့ပြန်ရတယ်သုံးလအများသောအဖြစ်ကကြတော့သူရဲ့ခန္ဓာဝိုင်းမှုကြီးတယ်သူရဲ့စိတ်အဆင်ပြေတဲ့အချိန်ထိသူရဲ့ကလေးတွေအဆင်ပြေတဲ့အချိန်ထိသူတို့နေအဲ့လိုမျိုးလေးလုပ်ပေးနေတာရှိရယ်
ဟိုလိမ်ပိုင်းဆိုင်ရာအကျန်းဖက်ခံရတဲ့အမျိုးသမီးတွေရောဘယ်လိုရောက်လာကြလဲ ရည်ဝင်လို့ရှိ
တယ်။နိုင်ငံဆိုင်ရာကျန်းဖက်ခံတဲ့အမျိုးသမီးတွေကများသောအားဖြင့်ကသူတို့တွေကရက်ွက်တွေမှာတက်လိုက်ပြန်ပေးရတဲ့အခါမှာရက်ွက်တွေကဆက်သွယ်လာတာလည်းရှိတယ်။နောက်တစ်ခုကမေတော်စည်းကမ်းမှာသူတို့လည်းပြောရရင်လည်းရှိတယ်။အဲ့လိုမျိုးဆိုလို့ရှိရင်မေတော်စည်းကမ်းနဲ့ဆောင်ဆက်သွယ်ပေါ့ဆက်သွယ်လို့ရှိရင်ဒါပေမဲ့ဒီမန်ဆိုင်ရနဲ့ပတ်သက်တဲ့ဟာကြောင့်မှုရပိုင်လုပ်မယ်ဆိုလို့ရှိရင်တော့ကျန်းမာရေးစစ်ချက်တွေဖိုင်လို့ရတယ်ဆိုတော့သူတို့ကမေတော်စည်းကမ်းတို့မဆောက်စည်းရုံကြီးတို့ဟို၆ဖွဲ့စီနဲ့ပေါင်းပြီးတူရှင်းကြတာပေါ့နော်။အဲသူတို့ကကြတော့အဓိကကတော့ဒီမေတော်စည်းကမ်းကိုတမန်တော်အရင်ပို့ပေးတယ်။အဲ့ဒီကစစ်စစ်ချက်တွေမဆောက်စည်းရုံကြီးစစ်စစ်ချက်တွေယူပြီးမှဥပဒေတိုင်းရေလုပ်ပြီးတာပေါ့။လုပ်ပြီးပြီးတော့သူတို့ခေဟာမှနေပြီးတော့အခုရေးရင်းဆိုင်ပေါ့
။လူကုန်ကူးခံရတဲ့အမျိုးသမီးတွေကြတော့
ဘောကူခင်ရတဲ့များသောအဖြစ်ကလေးဟိုမဲ့အဲ့ဒီသူတို့ရောက်လာတဲ့ဟာတွေကလည်းအဲ့ဒီရက်ွက်တွေပါကြီးတွားလို့ရှိလို့ရှင်တင်တဲ့တွေပါကြီးလိုက်ပေးတဲ့ခါကြလို့ရှင်ရက်ွက်တွေမှာကသူတို့ပြောပြကြတာပေါ့သူတို့ဒီလိုဖြစ်တယ်သူတို့မားသည်မပြောကြဘူးသူတို့ပြီးမှအဲ့တင်တဲ့တွေပါကြီးပြီးနေအဲ့ဒီခေါင်းစဉ်တွေပြောတာမျိုးတွေမျိုးဖြစ်တယ်လည်းညိုမျိုးဖြစ်တယ်ပေါ့နော်အဲ့လိုမျိုးသူတို့ပြောပြကြတယ်သူတို့အဲ့လိုမျိုးဖြစ်နေတယ်ပေါ့သူတို့ဘယ်လိုကူညီသေးပါပေါ့အဲ့လိုမျိုးတွေပေါ့အဲ့ဒီကြလို့ရှိလို့ရှင်အဲ့ဒီဖြစ်နေတဲ့လူတွေရဲ့တငယ်ချင်းရံနေဆက်ဆက်ပြီးတော့တငယ်ချင်းရံအဲ့ဒီမှာရှိနေပါတယ်အဲ့လိုမျိုးကယ်ရီယာလောက်ထားပါတယ်ပေါ့ဆိုတဲ့ခါကြလို့ရှိရင်အာသူတို့နဲ့ဆက်သွယ်ပေါ့ဆက်သွယ်ပြီးတော့အဲ့လိုမျိုးပြန်ပြီးကူညီရတာမျိုးတွေ
အဲ့တော့ Women Crisis Center ကိုအရေးပေါ်အကူအညီတောင်းချင်ရင်ဘယ်လိုဆက်သွယ်ရမလဲ
အရေးပေါ်ဆက်မယ်ဆိုလို့ရှိရင်ပေါ့နော်အဲ့ဒီမှာဖုန်းနံပါတ်ပေါ့နော်0983256259339အဲ့ဒီဖုန်းနံပါတ်ကိုလည်းဆက်သွယ်လို့ရတယ်။နောက်တစ်ခုကဒီမတ်တင်တင်ဆိုတဲ့ဖုန်းနံပါတ်ပေါ့နော်။သူကတော့အဲ့ဒီရဲ့တာဝန်ခံပေါ့။သူကတော့အဲ့ဒီခေတ်မှာအများတိုင်းရှိတယ်။0946206649အဲ့ဒီဖုန်းနံပါတ်ကိုလည်းအချိန်ကြီးဆက်သွယ်လို့ရတယ်။
ဟုတ်ကဲ့။ဆက်သွယ်ရင်ရီဝင်းတို့ဘက်ကလည်းပြန်ပြီးတော့ဆက်သွယ်တာပေါ့
။ဟုတ်ကဲ့။အများတိုင်းဆက်သွယ်တယ်။ဟုတ်ခေါ်လာတဲ့အဲ့ဒီမျိုးသူတို့ပြဿနာပေါ့နော်။ပြဿနာပေါ်မှာကြည့်ပြီးတော့အကုန်လုံးသူလိုက်လုပ်ပြီ
'Cause it only serves to make me more determined to achieve my final goal.
ဘောလာလာကစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုကတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။ဒေါခင်မျိုးတက်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ရေးကြီးမှုကဆွဆွဝါဝါခံရလို့ရှိတယ်မြန်မာနိုင်ငံအတွက်တဘာဝဝင်းချင်ထိမ့်သိမ့်မှုလှုပ်ဆောင်ရမှာအရေးပါတဲ့ R3 ခုတဲကပထမဆုံး R ဖြစ်တဲ့ Rain Water Harvesting ကိုခေါ်တဲ့မိုးရေကိုရအောင်ယူပြီးဘလို့ထိမ့်ချုပ်နိုင်လဲဆိုတာဒီတစ်ပတ်မှာပြောပြပြရစီမိုးရွာသွန်းချိန်မှာရတဲ့မိုးရေကနေလူတွေကိုအန္တရာယ်ပြုနိုင်တဲ့အနေအထားမရောက်ခင်မှာပဲသူကိုဘလို့ထိမ့်ချုပ်နိုင်မယ်ဆိုတာကိုစတင်စဉ်းစားရမှာဖြစ်ပြီးဒီနီးလန်းမှာအပိုင်းနှစ်ပိုင်းရှိတယ်လို့ထိမ့်သိမ်းရေးအင်ဂျင်နီယာဦးသိမ်းမော်ကပြောပါတယ
် Rain water harvesting ဆိုမိုးရေကိုရအောင်မိုးရေကိုထိမ့်ချုပ်ပေးရမှာပေါ့နော်အဲအဲလက်သက်ပါအဲ့ဒါနှစ်မျိုးရှိတယ်ပေါ့နှစ်ပိုင်းရှိတယ်ပထမပိုင်းကတော့မြေကြီးမြေကြီးကိုပြင်တာပေါ့နော်မြေကြီးကိုပြင်မယ်ဒုတိယနေ့ကတော့လက်ပင်တွေစမယ်ပေါ့နော်ဆိုမြေကြီးမြေကြီးကိုဘာကြောင့်ပြင်ရလဲဆိုတော့ကျွန်တော်ကအခုကဒီတပင်းတွေလည်းမရှိဘူးအပေါ်ပိုင်းမှာကျတဲ့မိုးရေကအတားအဆီးမရှိတော့နဲ့အောက်ထဲကိုဆင်းလာတယ်ဆင်းလာတော့မပတ်တိကသူ့ရဲ့ရေစီးလုံးရတယ်တိုက်ချမှုကများတယ်နံပါတ်1ကသူကအပေါ်ကျတဲ့မိုးရေကချက်ချင်းအောက်ကိုရောက်လာတဲ့အချိန်မှာမြေပြင်ကိုဖြတ်သားရတဲ့အချိန်ကမရှိတော့ဘူးအဲမြေပြင်ကိုဖြတ်သားတဲ့အချိန်တိုးတဲ့အတွက်မြေကြီးတွေကလည်းစိတ်ဝင်နိုင်ဘူးအဲမြေရောက်ရလည်းရောက်ရလည်းအခွင့်အရေးကနည်းပါပေါ့နော်အဲ့တော့သူ့ကိုနေအောင်လုပ်ရမယ်အနေဖြင့်ပေါ်မှာကြာကြာနေအောင်လုပ်ရမယ်ဆိုရင်မြေကြီးမှာသူ့ကိုတသားစီလုပ်ပြရမယ်အဓိကကတော့ဖိကားတဲ့သူဟာမျိုးတွေလုပ်ပြရအောင်ပေါ့နော်ဆိုတော့ဖိကားတဲ့သူတချင်တဲ့ချင်းသူကသွားရတဲ့အတွက်ရေစီးလုံးကလည်းနေသွားမယ်ရေစီးလုံးနဲ့တိုက်ချမှုကနေသွားမယ်မြေကြီးပေါ်မှာကြာကြာနေရတဲ့အတွက်မြေကြီးတဲ့ကိုလည်းစိတ်ဝင်မှုအခြေပုံရမှာပေါ့နော်တကယ်လို့ကဖိကားတဲ့တွေမလုပ်နိုင်ဘူးဆိုရင်ကျွန်တော်ကမြောင်းတွေပေါ်ပေးရမယ်ဒါအင်္ဂလိပ်လိုဆွေးလို့ခေါ်တာပေါ့နော်အဲဆွေးကတော့ဒီမြောင်းတွေပြီးပြီလေရောက်နေတူးလို့ရှိရင်မြေအောင်မြောင်းမြာရေးပြင်းရင်းကြီးပြင်းတူးရမယ်အဲ့တော့ကြာလာတဲ့မိုးရေကဒီရောက်နေတဲ့ဝင်မဲ့တစ်ဆင့်ချင်းတစ်ဆင့်ချင်းသူကစီးသွားမယ်နေသွားမယ်နောက်တစ်ခါပါလာတဲ့တဲတွေလည်းမြောင်းထဲမှာသူကခြားထားနေပြီးမှဖြည်းဖြည်းချင်းဆင်းသွားမယ်အဲ့ရောက်နေတဲ့မှာနေတဲ့အတွက်သူကမြေကြီးတဲ့ကိုလည်းပုံပြီးတော့ဆင့်ဝင်ဖို့အချိန်ပိုရတဲ့အတွက်မြေရောက်ရင်လည်းပိုတိုးလာပါတော့နော်မြေ ยาวนี่เนี่ยจังหวะการนี่ลงมาเนี่ยยิ่งสูงด้วยแล้วก็ช่องเจ้าลูกก็เลยดีโมเลยจังหวะยิ่งเชี่ยช่องนี่ก็เนาะไอช่องนี่มาเลยเส้นเส้นประมาณ3-4ตัวก็เนาะตาลีโร่ที่เลือดเส้นแดงน้ำมูกเช็ดแดงลูกก็เนาะเป็นตาประมาณ5-6ตัวก็เนาะอะไรเรื่องใหญ่ลงมาส่วนลูกเดียวตัวไอเทมมายิ่งสูงด้วยบาลานซ์เดียวประมาณนี้เอามาทับกันเนี่ยยาวไปเอาสีด้วยเนาะแล้วก็ ยี่ห้อนี้เนี่ยมีเยอะเลยสิวันนี้ยี่ห้อเยอะตัวเดียวเนาะกูนี่ถ้าอย่างวันจันทร์มีกูเพียงเดียวสินค้าเด่นๆลูกมีรถไฟสามหมู่มีมีรถไฟกาเวนหนึ่งหมู่ด้วยสินค้ามาบ้างจันทร์มีมาที่นี่ละอพยพมีรถไฟสามหมู่เนาะมีโมงอะไรเนี่ยจันทร์มาอพยพมากาเวนไม่ใช่ลูกชิ้นเพื่อที่จะใช้การเนาะดาวบ้านเนี่ยที่อยู่ยามเนี่ยจันทร์มีรถไฟลูกชิ้นโอเคเลยออกมาแต่ถ้าจังเลยไปกันจังเลยออกมา เป็นลีดจันทร์เลยถ้าดูเองถ้าอพยพมีรถไฟสามคันหมู่เนาะชิดรถเช่นเช่นเดียวกันเนาะเจ้าลูกยาเลยเจ้าพี่น้องพี่เนี่ยดีพยานมีรถไฟสามคันละบ่เนาะดาวเทียมวุ้ยอ่ะก้อนว่าเนาะยี่ห้อนี้เนี่ยย้ายไปเรื่อยๆใช่ละก้อนหมู่เนาะบ้านพี่น้องไม่ชิวตัวเนาะเนี่ยกูใช้กูก้อนหมู่เนี่ยใช้ตาเนี่ยมีอยู่ใช้ตาไหมแต่ยิวเนี่ยตัวใช้ตาไหมไอ้ใช้ช้างมือก้าวไปวิ่งเช็คออกมาบ่เนาะ อ่ะพยายามมีรถไฟสามเงินเราก็เสียปูวิสูรอ่ะวิรุษเชื่อรู้ชื่อลูกเลยมีองค์ป้องใจชาวมีองค์ลูกเกี่ยวใจชาวเนาะมีองค์ลูกอะไรสักการ์ปูสูรอ่ะบาปเสียเลยตัวมีองค์ป้องชาวป้องใจชาวลูกเกี่ยวเลยการีอารมณ์เชื่อเนาะแต่เราชาวเชื่อว่าเชื่อมาปลุมาใช้ดูมีเอาไปอันนี้นี่เป็นที่ตัวละเป็นอันนี้ท้าวแต่การีการุจารุกุนาอยู่เนี่ยในใจลูกมีเรา ให้ทำมาเจ้าจันทร์รัวเป็นเนี่ยย้ายชีเนี่ยบริวารตัวเนี่ยเรื่องใหญ่มาอย่างเนาะส่วนบริวารเนี่ยก็ยืนยันได้ตั้งหลายชาติเลยใช่ไหมนี่เนี่ยเป็นเนี่ยอายุเช่นอายุเช่นผู้เชี่ยวชาญอยู่แต่บอกว่ามีเรื่องต่างๆเช่นว่าเลยว่าเจ้าอะไรยี่ห้อยี่ห้อนักลงทุนไปทำเลยไอ้มาอยู่สุดท้ายเลยยี่ห้ออะไรยี่ห้อเช่นกันเนาะเพราะบริวารเนี่ยกูพร้อมจะงานจะใช่เนี่ยกูตัวทำอะไรตัวเราไม่ได้เลยปลาอะไรที่การเนี่ยเช่นเราวิธานาลี ยี่เจ้าทิ้งไปทานาลีสายดูทานาลีแล้วดูทานาลีสายดูว่าตัวกูเองเนี่ยดาวเด็กโตช้าแล้วอยู่ที่เราต้องดูดาวตัวเองพลังงานลีเรกเกิดมาลีพูมีอยู่ที่เนี่ยเด็กสายดูไปทานาลีเนาะแล้วเราทิ้งไปเนี่ยเราทิ้งไปเนี่ยเราอยากรู้ว่าเลยยังอีเรนเนี่ยสายดูตัวเราแค่ไหนไอ้ตัวจะมาสายดูสายเชียงสายนิวมาเนี่ยด้วยตัวเราลีบอยู่ที่เราที่อะไรเนาะ ที่ลุงมุ้ยก็ทิ้งช่วงไปเลือดด้วยต้องฉลาดฮะที่ดาวน์ลุงนี่มุ่งว่ากูบ้าเปียงเลยพี่ตัวสีรับบ้าดีอะไรก็สร้างออกมาดีกว่ามาดีเรื่องว่าเราจะเนี่ยจะเรื่องเนี่ยลงเลยพี่เอาเรื่องเนี่ยตะคุว่าอินเดียไหนเงี้ยพี่เนี่ยตะคุมาบ่เนาะไอ้พี่เนี่ยโม่เขาเนี่ยเรื่องมาเรื่องกูจะเดินอย่างนี้ลงมาเฉยเลยไอ้พี่เนี่ยมาดีปานิชอนดิชินสูบีอ่ะมีอะไรสิ่งป่วยดีกว่าป่วยดีกว่าย้อนเรื่องเลยโม่เรื่องจะรออินเดียไอ ဒီကကုတီလာမှာနေရမယ်ဆိုတဲ့အနေအထားပေါ့နော်ဒီလိုလူတွေကသူစီထံတော့လုပ်နိုင်မှာဆက်ပြီးတဲ့အကျိုးရှိတယ်ပေါ့နော်ဒီမိုးရေရတဲ့အချိန်မှာမြေကြီးကဆုတ်ဆုတ်မှုကောင်းလာတယ်ဆုတ်ဆုတ်မှုကောင်းလို့ရှိရင်တစ်တစ်တင်းတင်းဆိုက်ဖို့လွယ်လာတယ်ဘာမှမဆိုင်တော့မှာပဲဒီထဲမှာလွင့်လာတဲ့ဖိတ်ဆက်နေတယ်လာတဲ့အစီအရာတွေပြီးတော့ပြင်နေပေါက်လာမှာပေါ့နော်နောက်တစ်ချက်ကမြေရောက်ရေတ ါတယ်။အဲ့တော့မျိုးမှလည်းမြစ်တွေကအများကြီးလူကြီးရှိကြတာပေါ့နော်။အခုကမြစ်တန်းကြီးရဲ့အလေကမြင့်လာတယ်။မြောက်ရံနှိမ့်သွားတယ်ဆိုတော့မြစ်ထဲကိုမြောက်ရံကိုဖြည့်ပြီးပြည့်ရမရှိတော့ဘူး။အဲ့တော့မြစ်ထဲမှာရေကြီးပြန်ဖြစ်တာအီးအများကပို့ပြီးတော့ clear လေးဆိုးပြီးတော့ဖြစ်လာနေတာပေါ့နော်။
ထင်းသိင်းအင်ဂျင်နီယာဦးသိမ်းမော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ကြရစီနောက်တစ်ပတ်မှာပြန်ပြီးဆက်ကြအောင်နော
်ဒေါက်ကီမြူတက်စီစဉ်တင်ဆက်တဲ့တိတ်ပန်တဲ့ဤပညာကဏ္ဍကိုနားဆင်ကြကြတာပဲဖြစ်ပါတယ်ခင်ဗျာ
အမေ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။နိုင်ဂျီးရီးယားနဲ့ American ပြည်ထောင်စုအကြား2015ခုနှစ်မှာရေးထိုးခဲ့တဲ့ဖွံ့ဖြိုးမှုရည်မှန်းချက်များအကောင့်ထယ်ဖို့ရေးအကူအညီပေးရေးဆိုင်ရာသဘောတူညီချက်ပါရည်မှန်းချက်တွေထမြောက်အောင်မြင်ရေးအတွက်နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာ American Agency USAID အနေနဲ့အကူအညီတွေထပ်ပေးမယ်အကြောင်းကြေညာလိုက်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွင်းပွင့်လင်းမြင်သာမှုတွေဖွံ့ဖြိုးတိုးတက်လာရေးအတွက်ဆောင်ရွက်နေတဲ့ပွင့်လင်းအစိုးရလုပ်ငန်းစဉ်တွေနဲ့အကျင့်ပြည့်ချဆမှုတိုက်ဖျက်ရေးလုပ်ငန်းစဉ်တွေထမြောက်အောင်မြင်ရေးတို့အတွက် American Dollar 25သန်းကူညီပေးမှာဖြစ်ပါတယ်။နောက်ထပ် Dollar 1သန်းခွဲကိုတော့ကျန်းမာတန်ဆွမ်းပြီးပညာရေးအချင်းပိုပြီးပြည်စုံတဲ့သူတွေအတွက်သတ်မှတ်ထားတဲ့ပြည်နယ်တချို့အတွက် PEPFAR လို့ခေါ်တဲ့အမေရိကန်သမ္မတရဲ့အရေးပေါ်အကူအညီပေးရန်ရန်ပုံငွေနဲ့အားဖြည့်ကူညီပေးသွားမှာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ကထပ်လောင်းကူညီပေးမဲ့ငွေကြေးပမာဏဟာဒေါ်လာ26သန်းခွဲဖြစ်ပါတယ်။ငါးနှစ်တာစီမံကိန်းအတွက်ဖွံ့ဖြိုးရေးကြီးမားချက်ပြေဝအောင်မြင်ရေးအစီအစဉ်နဲ့နိုင်ဂျီးရီးယားနိုင်ငံကိုအမေရိကန်ပြည်ထောင်စုကစုစုပေါင်းကူညီထားတဲ့ငွေကြေးပမာဏဟာဒေါ်လာ 1.1 ဘီလီယံရှိသွားပြီဖြစ်ပါတယ်။USAID ဟာနိုင်ဂျီးရီးယားတနိုင်ငံလုံးအတိုင်းအတာနဲ့ညီညွတ်မျှတတဲ့ကျမ်းမာရေးဆောင်ရှောက်မှုစနစ်ရရှိစေရေးအတွက်လည်းပြည်နယ်နဲ့ဗဟုအစိုးရတို့နဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်။2020ခုနှစ်အထိဆောင်ရွက်သွားမယ့်လုပ်ငန်းစဉ်တွေချမှတ်နိုင်ရေးအတွက် USAID ဟာနိုင်ဂျီးရီးယားဘတ်ဂျက်နဲ့အမျိုးသားစီမံကိန်းဝန်ကြီးဌာန၊ကျမ်းမာရေးဝန်ကြီးဌာန၊စိုက်ပျိုးရေးဝန်ကြီးဌာန၊လျှက်စစ်ဝန်ကြီးဌာန၊ပညာရေးဝန်ကြီးဌာနတို့နဲ့ပူးပေါင်းအကောင့်ထယ်ဖော်လျက်ရှိပါတယ်။အာဖရိကတိုက်တွင်းအကြီးအမားဆုံးစီးပွားနိုင်ငံဖြစ်တဲ့အပြင်လူဦးရေအများဆုံးနဲ့အကြီးဆုံးနိုင်ငံလည်းဖြစ်တဲ့နိုင်ဂျီးရီးယားနိုင်ငံဟာအာဖရိကတိုက်အတွင်းမှာကြီးမားတဲ့ဩဇာတက်ရောက်နိုင်တဲ့နိုင်ငံဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ကြောင်း USAID ရဲ့ယာယီညွှန်ကြားရေးမှူး Erin Holleran ကပြောပါတယ် USAID ဟာနိုင်ဂျီးရီးယားအစိုးရနဲ့ပြည်သူတို့နဲ့လက်တွဲပြီးဖွံ့ဖြိုးမှုဆိုင်ရာစိန်ခေါ်ချက်တွေကိုပူးတွဲလှုပ်ဆောင်သွားဖို့တာဏိထံချထားကြောင်း USAID ယာယီညွှန်ကြားရေးမှူး Erin Holleran ကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ကြည့်ပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်တဲ့အကြောင်းသောတာရှင်တို့ကိုထပ်မံပြီးတော့အတိပေးအပ်ပါရယ်ခင်ဗျာ။ VOA American တန်ကနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့ 24 တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရယ်။VOA ရဲ့စနေမနက်ခင်းအစီအစဉ်တွေကိုဆက်လက်နားဆင်နေကြတာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစိုးတော်သိန်းကြီးညာပေးပါလိမ့်မယ်ခင်ဗျာ
။နိုင်ငံတကာရာစုတရားခုံရုံး ICC ကမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုလုပ်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုမြန်မာဆွေရကအခိုင်အမာပယ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ဟာချိုရင်းအားနည်းချက်တွေပြည်နေတဲ့လုပ်ငန်းစဉ်ကနေထွက်လာတဲ့ရလဒ်ဖြစ်ပြီးဥပဒေကြောင်းရခိုင်လုံမှုအပေါ်တန်ရာဖြစ်စရာရှိတယ်လို့စတေမလာခုနှစ်ရဲ့ညဇွန်နဲ့နိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံဟာ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်တာကြောင့် ICC ရဲ့ဆုံးဖြတ်ချက်ကိုလိုက်နာလှုပ်ဆောင်ဖို့လုံးဝတာဝန်မရှိဘူးလို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတွေစုလိုက်ပြုံလိုက်မောင်းထုတ်ခံရတယ်ဆိုတဲ့ဆွဆွဲချက်ပေါ် ICC ကစုံစမ်းပိုင်ခွင့်ရှိကြောင်းမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကစတေမလာခုနှစ်ရဲ့ကြာသပတေးနေ့မှာဆုံးဖြတ်ချက်ချတဲ့ပေါ်လူမျိုးတွန်းတက်ပြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂဒွေးမှုချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်အာဒမဒီယန်ကကြေဆွလိုက်ပါတယ်။နောက်ကြောင့်လေးကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာအစုလိုက်ပြုံလိုက်မောင်းထုတ်ခံရမှုကနိုင်ငံတကာဥပဒေအရ Crime Against Humanity လူသာရုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့ဖော်ပြထားပါတယ်။ ICC ရဲ့ဆုံးဖြတ်ချက်ကိုမြန်မာဆွေရကပယ်ချလိုက်တယ်လို့ဒီမတိုင်ခင်ကလည်းကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေးစီချက်တွေကိုပယ်ချထားပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအစိုးရတနေ့မှာကိုယ်တော်နဲ့ကိုယ်ကိုယ်သိခါရှိစွာပြန်ရေးဆိုတာကိုဖိအားပေးတာမျိုးကနေကင်လူပြီးဆုံးမချက်ချဖို့ရိုဟင်ဂျာဒုက္ခသည်တွေကိုယ်တိုင်ပဲဖြစ်ပါတယ်လို့ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်။မြန်မာဆွေရနဲ့ UNDP, UNHCR တို့အကြားနားလည်မှုစာချုပ်လား MOU ရေးထိုးပြီး၃လကြာသွားပြီဖြစ်ပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုသွားခွင့်ရဖို့ခွင့်ပြုချက်ဆောင်ဆိုင်နေရဆဲပဲလို့ UNHCR ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။လူဝဲငါးရက်ကထောင်းတဲ့ချမှတ်ခံရတဲ့ writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လည်ပေးဖို့ပြည်ထောင်နိုင်ငံပါရမီမျိုးခြေဆိုင်နေစည်းမထားသတင်းတော်များအဖွဲ့ရဲ့တွင်မှုချုပ်ကနိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပန်ကြားလိုက်ပါတယ်ခင်ဗျာ
ဒါကတော့တည်တမ်းရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်သိန်းကြီးညာသွားတာဖြစ်ပါတယ်အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကကိုကျော်အွန်လိုင်းဖြစ်ပြီးအတမဲဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ် VOE ကိုအားပေးနားဆင်ကြရတဲ့အတွက်တောတာရှင်တွေကိုအထူးဝေကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်တွေနဲ့မြန်မာနိုင်ငံလူနိုင်ငံသားများအားလုံးကိုရောစိတ်ပါဆွေးနွေးချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးရပ
This program has come to you from the Voice of America, Washington.